Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VO American သံဃာတွေ August 22ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9မီတာ32 32 51နဲ့ line length meter 190လို့ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မေဂန်ပြည်တော်စုမှာ COVID-19 ရောဂါကြောင့်သေဆုံးသူထပ်ဝလောက်ဟာ People of Color လို့သတ်မှတ်ခေါ်ဆိုကြတဲ့လူမဲတွေ၊စပိန်နယ်ဝင်တွေ၊ဌာနေတိုင်းရင်းသားတွေနဲ့အာရှအမေရိကန်တွေဖြစ်ကြတယ်လို့ AP သတင်းဌာနကတောက်ကြနေမှာပြောပါတယ်။ AP သတင်းဌာနနဲ့ပြည်မှုဆိုင်ရာတရားစီရင်စနစ်ဆိုင်ရာလုပ်ငန်းဆောင်ရွက်နေတဲ့အကျိုးမြတ်ပါတဲ့သတင်းမီဒီယာအဖွဲ့ The Marshall Project ရဲ့စမ်းစစ်ချက်တစ်ခုမှာအဲ့လိုတွေ့ရှိခဲ့တာပါ။အမေရိကန်မှာလူလူမဟုတ်တဲ့တခြားသားရောင်ရှိတဲ့လူမျိုးက40ရာခိုင်နှုန်းရှိပေမဲ့ဗိုင်းရပ်ကြောင့်သေဆုံးတာကတော့52ရာခိုင်နှုန်းရှိတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံဟာကမ္ဘာမှာယောဂကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးယောဂကူးစက်သူ 5.6 သန်းနဲ့သေဆုံးသူ 3,800 ကျော်ရှိတယ်လို့ John Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဘရာဇီးနိုင်ငံမှာတော့ကူးစက်သူ 3 သန်းခွဲရှိပါတယ်။ဒါပြင်ဥရောပနိုင်ငံအများပြားမှာလည်းယောဂကူးစက်မှုတွေပြန်မြင့်တက်လာနေပါတယ်။စပိန်မှာပြီးခဲ့တဲ့ပတ်ကဗိုင်းရပ်ကြောင့်ဆေးရုံတက်ရတဲ့သူဟာလုံခဲ့တဲ့တစ်ပတ်ကျော်ကထက်နှစ်ဆပိုများပြီးတော့ဂျာမနီမှာလည်းကျောင်းတွေပြန်ဖွင့်ပြီးတဲ့နောက်ကူးစက်မှုတွေတိုးလာတဲ့အတွက်ရာနဲ့ချီတဲ့ကျောင်းသားတွေနဲ့ကျောင်းတောင်ဝန်ရှိသူတွေကိုအတော်လာကန့်သက်ပြီးတော့တီးသန့်ခွဲနေနေရတယ်လို့ပြောပါရယ်။ John Hopkins တက္ကသိုလ်ရဲ့စီးရင်ရတော့ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်ခံရသူ23သန်းလောက်ရှိပြီးတော့သေဆုံးသူကတော့8သန်းလောက်ရှိဖြစ်ပါရယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါဟာ1918ခုနှစ်ကဖြစ်ခဲ့တဲ့စပိန်တုပ်ကွေးလောက်မကြာပဲနှစ်နှစ်အတွင်းမှာအဆုံးသတ်သွားဖို့မျှော်လင့်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကြီးကဲ Dr. Tedros Ghebreyesus ကတောက်ကြနေမှာပြောလိုက်ပါရယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်မှုတွေတိတိတသားထပ်တိုးခဲ့ပြီးတော့မြို့တော်ညူဒေလီနဲ့မွန်ဘိုင်းမြို့တွေပါဝင်နိုင်ငံတောင်ပိုင်းကပြည်နယ်တွေမှာပါကူးစက်မှုတွေတိုးလာနေပါတယ်။ဒီနေ့မှာနိုင်ငံတော်ဝန်ဗိုင်းရပ်စ်ကူးစက်ခံသူ 6,988 ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူဦးရေဟာ 2.9 သန်းကျော်သွားပြီဖြစ်ပြီးတော့ကမ္ဘာမှာရောဂါကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်လာပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တစ်ကမ္ဘာလုံးအတိုင်းအတာအရအိန္ဒိယနိုင်ငံဟာနေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာဟာသရှိရဇတ်တိုက်ရှိသွားပြီဖြစ်ပါတယ်။ကူးစက်ခံရသူတွေထဲကယောဂသက်သာပျောက်ကင်းလာသူ 2.9 သန်းရှိတယ်လို့ပြောပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူဥယျာဉ်ဟာ 9,000 ကျော်ရှိပြီးတော့ American Brazil နဲ့ Mexico နိုင်ငံတွေပြီးရင်သရုတ်ထအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာတာကိုတနိုင်ငံလုံးအတိုက်အတာနဲ့ထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့လူစုလူဝေးတွေမလုကြဖို့တားမြစ်လိုက်ပြီးတော့ညဘက်သွားလို့ရတဲ့အရပားတွေညကလပ်တွေဖျားချောင်းတွေကိုပိတ်လိုက်သလိုအားသာပွဲတွေကိုလည်းပြည်သက်တွေမှာပါပဲကျင်းပဖို့ဆုံးဖြတ်လိုက်ပါတယ်။တောင်ကိုရီးယားမှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ332ယောက်ထပ်မံတွေ့ရှိခဲ့ပြီးတဲ့နောက်ဂျမိုင်းဝန်ကြီးပတ်နွန်ဟိုကအဲ့လိုကြေညာလိုက်တာပါ။ဒါဟာတောင်ကိုရီးယားနိုင်ငံမှာနေ့စဉ်ကူးစက်မှုနှုန်းရာနဲ့ချီတွေ့ရဟာအခုဆိုရင်9ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။ကူးစက်မှုအများစုကတော့ဆိုးမျိုးကဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းမှာပြည်တွင်းမှာအချင်းချင်းကူးစက်သူမရှိပေမဲ့ပြည်ပကပြန်လာသူ22ယောက်မှာတော့ဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရတယ်လို့ပြည်ထောင်စုတောင်ဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံဟာပြည်တွင်းမှာအချင်းချင်းကူးစက်မှုတွေထိန်းနိုင်ဖို့ရည်ရွယ်မယ်လဲ။ဟောင်ကောင်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့ခက်ခက်ခဲခဲရုန်းကန်နေရပြီးတော့ကူးစက်သူဦးရေဟာ3000တိုးပြီးတော့4600ကျော်နဲ့သေဆုံးသူ85ယောက်ရှိပါတယ်ခင်ဗျာ။မီမျောနေတဲ့ရုရှားတိုက်ခိုက်ခံကောင်းဆောင်အလက်စီနာဗယ်နီကိုတည်ဆောင်လာတဲ့လင်းဟာဒီနေ့မနက်စောပိုင်းကဂျာမနီနိုင်ငံဘာလင်မြို့ကိုဆိုက်ရောက်သွားပြီးဖြစ်ပါတယ်။သူကဘာလင်မြို့ရဲ့အဓိကဆေးရုံတစ်ခုဖြစ်တဲ့Charity Clinic ဆေးရုံမှာကုသမှုတွေလုပ်သွားမှာဖြစ်ပါတယ်။အတိုက်ခံကောင်းဆောင်နဗောနီဟာရုရှားနိုင်ငံရှေ့ဘက်ခြမ်းကစိုက်ဘီးရီးယားဒေသမှာအစိတ်ခတ်ခံရတယ်လို့သံသယရှိနေတာဖြစ်ပါတယ်။နဗောနီကိုဂျာမနီမှာဆေးကုသခွင့်ပြုဖို့တောင်းဆိုနေတာကိုသူတို့အနေနဲ့ခွင့်ပြုလိုက်တယ်လို့ရုရှားဆရာဝန်တွေကစောပိုင်းမှာကြေညာပါတယ်။လူနာရဲ့အခြေအနေကတည်တည်ငြိမ်ငြိမ်ရှိပြီးတော့မိသားစုရဲ့တောင်းဆိုမှုအရလူနာကိုလွှဲပြောင်းပေးဖို့တောင်းမှာသူတို့မှာရှိနေပြီးနောက်ထပ်ဆေးရုံကိုလွှဲပြောင်းဖို့ကိစ္စကိုလည်းမကန့်ကွက်ပဲသဘောတူလိုက်ပြီးတော့ဒီကိစ္စကိုနဗောနီရဲ့မိသားစုအနေနဲ့အပြည့်အဝတာဝန်ယူရမှာဖြစ်တယ်လို့ On New အမတ်တက်ဆေးရုံကဆရာဝန်ဒေါက်တာအနာတိုလီကလီနီရှန်ကိုကပြောပါတယ်။အစောပိုင်းမှာတုန်းကတော့နဗောနီကိုတခြားမျိုးကိုရှေ့ဘူးကတိတ်ကိုအန်ဒီယ်များလွန်တယ်လို့ဆရာဝန်တွေကယူဆခဲ့ကြတာပါ။ဒါမဲ့လည်းနဗောနီရဲ့ဇနီးကဒီကိစ္စကိုလှုပ်ဆောင်ဖို့သမ္မတဘူတင်ကိုအင်တာနက်အွန်လိုင်းကနေပန်ကြားခဲ့ပြီးလူတွေကလည်းတောင်းဆိုလာပြီးတဲ့နောက်အခုလိုဂျာမနီမှာသွားရောက်ကုသဖို့ခွင့်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီ960ကိုမိသက်သမား12,000ကျော်ကဝိုင်းဝန်းနှိမ့်သက်နေကြချိန်မှာပဲတခြားပြည်နယ်တွေအပါအဝင်ကနေဒါနဲ့ဩစတြေးလျနိုင်ငံတွေအနေနဲ့လည်းဒီတော်မီကိုနှိမ့်နိုင်ဖို့အတွက်အကူအညီတွေနဲ့အရင်းမြစ်တွေပေးကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးဂေဗန်နျူဆမ်ကတောင်းဆိုလိုက်ပါတယ်။ ဩစတြေးလျနိုင်ငံဟာဒီတော်မီငိမ့်သက်ဖို့အတွက်ကမ္ဘာမှာအတော်ဆုံးမိသားသမားတွေရှိတယ်လို့သူကပြောပါတယ်ဒီတော်မီကပြည်နယ်မြောက်ပိုင်းမှာအကြီးအကျယ်ထိခိုက်မှုတွေရှိနေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးညီစံကပြောပါတယ်တော်မီကြောင့်လူတွေတောင်းနဲ့ချီပြီးတော့သူတို့ရဲ့အိုးအိမ်တွေကိုဆုံးခွာထွက်ပြေးနေရတယ်လို့အိမ်နဲ့တခြားအဆောက်အုံရာနဲ့ချီပြီးတော့လည်းထိခိုက်ပျက်စီးမှုတွေရှိတယ်လို့ပြောပါတယ်တော်မီကြောင့်လူ9ယောက်ထပ်မံတည်ဆုံးပြီးတော့မိသားသမားတွေအပေါင်း43ယောက်တန်းရာရခဲ့တယ်လို့အပူလိုင်းအတွင်းမှာ2000ကီလိုမီတာ2000ကျော်မီးလောင်ခဲ့တယ်လို့လည်းပြောပါတယ်သမားထောင်ကတော့အခုလိုမီးလောင်ကျွမ်းတာနဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်ကိုအပြစ်တင်လိုက်ပြီးတော့ပြည်နယ်တောင်ပေါ်ရှိသူတွေဟာသူအကြံပေးတဲ့အတိုင်းမလုပ်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ပြည်ရီမေရီတန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ58 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်တော်ဝင်းမြန်မာစနေညဘက် VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်။မြန်မာနိုင်ငံတွေကရိုဟင်ဂျာဒုက္ခသည်တွေအတွက်နောက်ထပ်အကူအညီတွေပေးဖို့နဲ့ရည်ရှိခံမဲ့အဖြေရဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံပြင်ပမှာတိုင်းပြည်မဲ့ဖြစ်နေရတဲ့ဒီရိုဟင်ဂျာအတိုင်းဝိုင်းနေနဲ့လွန်ခဲ့တဲ့3နှစ်ကစပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရကအခုချိန်ထိဆက်ဒုက္ခရောက်နေကြသလိုကိုဗစ် -19 ကြောင့်ဒုက္ခတွေပိုတိုးသွားတယ်လို့ UNHCR ပြောခွင့်ရကတောက်ကြနေမှာပြောလိုက်ပါတယ်။ဒါကြောင့်မို့နိုင်ငံတကာအတိုင်းဝိုင်းနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အကူအညီအရင်အတိုင်းပေးနေတာအပြင်ကြောင်းလဲဆိုးဝလာတဲ့အခြေအနေနဲ့ကန့်ညီအောင်ပိုကူညီဖို့နဲ့ရည်ရှိအဖြေရှာဖို့တိုးလို့သင့်ပြီလို့ UNHCR ပြောခွင့်ရ Andres Mahisic ကပြောလိုက်ပါတယ် Ranger အတိုင်းဝိုင်းဘက်ကတော့ဒီနေ့မှာမြန်မာနိုင်ငံပြင်ဘက်ကိုရောက်နေတဲ့ Ranger ပမာဏကမြန်မာနိုင်ငံထဲလက်ရှိကျန်နေသူရေတွက်ထက်များသွားပြီးစုစုပေါင်းရဲ့၄ဘုံ၃ဘုံအထိမြင့်တက်သွားပြီလို့ပြောလိုက်ပါတယ်UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကောက်ဆက်ဘဇာကဒုက္ခသည်စခန်းတွေနဲ့တရားဝင်စီရင်သွင်းထားတဲ့ရိုဟင်ဂျာရေအတွက်က86,000အထိရှိနေပြီလို့ဆိုပါတယ်။တကယ်တော့ရိုဟင်ဂျာဒုက္ခသည်တွေကိုတရားဝင်ပြန်လက်ခံမယ်လို့ပြောထားတဲ့မြန်မာအစိုးရအနေနဲ့တော့ဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျ။မလေးရှားနိုင်ငံကပြည်ပပြောင်းရွှေ့အလို့သမားတွေပေါ်တာဝန်ရှိသူတွေရဲ့ပြစ်မှုဆက်ဆံပုံနဲ့ပတ်သက်ပြီးဝေဘန်ပြောဆိုခဲ့တဲ့ဘင်္ဂလားဒေ့ရှ်ပြောင်းလူသားတူကိုမလေးရှားဆွေရကပြည်နှံတန်ပေးလိုက်ပါတယ်။ဒီပရှေပြောင်းလူသမားတွေပေါ်မလေးရှားဆွေရရဲ့လူရည်တွေနဲ့ပတ်သက်ပြီးအယ်ဂျာဇီရာရုပ်သံဌာနကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်အစီအစဉ်ထဲမှာဘင်္ဂလားဒေ့ရှ်လူသမားမိုဟာမက်ရီဟန်ကဘာကဝေဘန်ပြောဆိုခဲ့ပြီးတဲ့နောက်မလေးရှားဆွေရဘက်ကအခုလိုတုံ့ပြန်လှုံ့ဆော်လိုက်တာပါ။မလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားမှုချုပ်ခိုင်ရူဒီဇာမီဒူဝတ်က25နှစ်ရွယ်ရီဟန်ကိုတောက်ကြနဲ့နှောင်းမဲကပြန်ပို့လိုက်ပြီလို့အတည်ပြုပေးပေမဲ့ဘာကြောင့်ပြန်ပို့တာလဲဆိုတာကိုတော့မဖြေခဲ့ဘူးလို့ Writers သတင်းတပုတ်မှာဖော်ပြထားပါတယ်။ရီဟန်ဟာတောက်ကြနဲ့ညကကွာလာလပူမြို့တော်နိုင်ငံတကာလေယာဉ်ကွင်းကိုလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ရောက်လာခဲ့ပြီးသတင်းတောက်တွေကိုလက်ဝှေ့ရန်လက်မထောင်ပြခဲ့တယ်လို့မလေးရှားဆွေရပိုင်းဗနာမသတင်းကဖော်ပြလိုက်ပါတယ်။ကမ္ဘာကယောဂစိုက်ချင်းမလေးရှားဆွေရအနေနဲ့အထောက်ထားမဲ့ပြပလူသားတွေပေါ်မတရားမှုတွေကြောင်းဇူလိုင်3ရက်နေ့ကထုတ်လွှင့်ခဲ့တဲ့အယ်ဂျာဇီရာရုပ်သံမှတ်တမ်းအစီအစဉ်မှာပြောခဲ့ပြီးရီဟန်ကိုမလေးအစိုးရကနိုင်ငံထဲဝင်ခွင့်ပိတ်ပင်တဲ့နာမည်ပြက်စီးရင်သွင်းပြီးတော့ဖမ်းဆီးခဲ့တာပါခင်ဗျာတရုတ်နိုင်ငံအဆင့်မြင့်ဆုံးနိုင်ငံခြားရေးအရာရှိတူတောင်မြောက်ကိုရီးယားဆွေးနွေးပွဲတွေရက်တရုတ်အမေရိကန်ဆက်ဆံရေးစကားစစ်ထိုးနေချိန်တောင်ကိုရီးယားကိုရောက်လာပါတယ်တရုတ်ကွန်မြူနစ်ပါတီပေါ်လစ်ဗျူရိုဖွဲ့ဝင်ရန်ချီချီအနေနဲ့ကိုဗစ်ကပ္ပကာယောဂါစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်နောက်ပိုင်းပြီးအဆင့်မြင့်ဆုံးအရာရှိဖြစ်ခုလိုရောက်လာကတောင်ကိုရီးယားမျိုးသားလုံခြုံရေးအကြံပေးအသစ်နဲ့တွေ့ခဲ့ပါတယ်။ပြီးခဲ့တဲ့လကတောင်ကိုရီးယားမျိုးသားလုံခြုံရေးအကြံပေးဖြစ်လာတဲ့ဆူဟွန်းနဲ့တောင်ပိုင်းဆေကန်မျိုးဘူဆန်ကတွေ့ဆုံပွဲမှာနှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးနျူကလ িয়ার ဖြတ်သိမ်းရေးနဲ့ကိုရိုနာဗိုင်းရပ်စ်တုံ့ပြန်မှုတွေအကြောင်းဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားအစိုးရကသတင်းထုတ်ပြန်ကြောင်း Reuters သတင်းဌာနကဖော်ပြလိုက်ပါတယ်။တောင်ကိုရီးယားသမ္မတအိန္ဒိယတို့ပြောခွင့်ရကမ်မင်းစုကဒီနှစ်ဖက်ဆွေးနွေးပွဲတွေဆွေးနွေးကြတာတွေကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ညှိနှိုင်းရေးယဉ်ကျေးမှုခလဲရေး WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ဥက္ကဋ္ဌရွေးကောက်တင်မြှောက်ရေးစတဲ့ကိစ္စတွေပါတယ်လို့ ဒီနေ့ကြီးညာချက်ထုတ်ပြောလိုက်ပါတယ်ဒါအပြင်တရုတ်နိုင်ငံအနေနဲ့လက်ရှိအမေရိကန်တရုတ်ဆက်ဆံရေးပေါ်ယက်တီချက်အကြောင်းရှင်းပြခဲ့ပြီးတောင်ကိုရီးယားဘက်ကလည်းအရှိမျောအာရှဒေသငြိမ်းချမ်းနဲ့ဖွံ့ဖြိုးရေးအတွက်ဒီအမေရိကန်တရုတ်ပူးပေါင်းဆောင်ရွက်တဲ့ဆက်ဆံရေးကပိုအရေးကြီးကြောင်းပြန်ရှင်းပြခဲ့တယ်လို့တောင်ကိုရီးယားသမ္မတအင်ဂျော်ပြောခွင့်ရကဆက်ပြောခဲ့ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မြို့သားထရိတ်ဆန်ဦးရဲမှာပန်ဒါဝဝမာကြီးမီရှန်းဟာတောက်ကြာနေကနောက်ထပ်ပန်ဒါလေးတကောင်မွေးဖွားခဲ့ပါတယ်ကိုဗစ် -19 ကမ္ဘာကရောဂါကြီးဖြစ်နေချိန်အခုလိုချစ်စရာပန်ဒါဝဝလေးမွေးလာတာကြောင့်ပန်ဒါချစ်သူတွေအတွက်တော့ပျော်ရွှင်ကြည်နူးစရာအခိုက်အတန့်လေးရသွားတာပါပဲမီရှန်းပန်ဒါဝဝမာကြီးအနေနဲ့အဖြူရောင်နဲ့နက်ပြာရောင်ဆက်ပွေဖက်ထားခြင်းစရာပန်ဒါပေါက်စာလေးကိုမင်းကမွေးဖွားပေးလိုက်တာပါမီးဖွားတဲ့အတွေ့အကြုံကောင်းကောင်းရှိထားတဲ့ပန်ဒါမိခင်ကြီးမီရှန်းအနေနဲ့ပွေချီမြောက်ပြီးကစားခြင်းစရာပန်ဒါပေါက်စာလေးမွေးလာတာနဲ့ချက်ချင်းပဲပွေချီပြီးတော့ပြည့်စုံဆောက်ရှောက်ပေးပါတော့တယ်လို့ထရိတ်ဆန်ဦးရင်ကျင်းညာချက်ထဲမှာဖော်ပြခဲ့ပါတယ်ဒီထရိတ်ဆန်ဦးရင်ကပန်ဒါဆောက်ရှောက်ရေးအဖွဲ့အနေနဲ့လည်းပန်ဒါပေါက်စာလေးရဲ့တီတီတတာတထိုးတန်လေးတွေကိုလည်းကြည်နူးပွဲချခဲ့ရတယ်လို့ဆိုပါတယ်တကမ္ဘာလုံးကပန်ဒါချစ်သူတွေအနေနဲ့လည်းဒီထရိတ်ဆန်ဦးရင်နဲ့ပန်ဒါပေါက်စာလေးမွေးလာတာကိုပန်ဒါကမ်ကင်မရာလိုင်းကနေတဆင့်ကြည့်ရှုနိုင်ခဲ့ပါတယ်ဒီပန်ဒါကမ်ကင်မရာလေးဟာမိခင်ကြီးနဲ့မွေးကင်းစလေးကိုစောင့်ကြည့်ဖို့တက်ထားတာပါတကယ်တော့တကမ္ဘာလုံးမှာတော်ရိုင်းထရိတ်ဆန်မျိုးတုံးရှားပါမှုရဲ့နိုင်ငံတကာမျှော်လင့်ချက်အထိမ်းအမှတ်အဖြစ်ဒီပန်ဒါဝတ်ဝင်ကြီးတွေကိုသတ်မှတ်ထားတာကြောင့်အခုတံပိုးဖြတ်မရတဲ့ပန်ဒါသေးလေးမွေးလာတာကတကမ္ဘာလုံးကတောင့်တနေတဲ့ပျော်ရွှင်ကြည်နူးမှုပွေရနိုင်ခဲ့တယ်လို့ Smithsonian အဖွဲ့ကြီးရဲ့အမျိုးသားထရိတ်ဆန်ဥယျာဉ်နဲ့ဇီဝစောင့်ရှောက်ရေးအဖွဲ့ပဲဒါရိုက်တာSteve Manfog ဆိုပါတယ်ခင်ဗျာ The Voice of America The Voice စနေညဘက်သတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA American တရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျာကျမဆုမမရှင် COVID-19 ကရောဂါကူးစက်မှုပိုတိုးလာနေတဲ့ရခိုင်ပြည်နယ်စစ်တွေမြို့ရဲ့ဒီကနေ့နောက်ဆုံးအခြေအနေနဲ့ဒေသခံလူထုရင်ဆိုင်နေရတဲ့အခြေအနေတွေကိုပြောပြပေးချင်ပါတယ်။ရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့မှာပြင်ပသွားလာမရှိဘဲပြည်တွင်းကူးစက်မှုဖြစ်နေလူထုကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကအထူးမြန်ဆန်လျက်ရှိနေပြီးတော့ဒီကနေ့စနေနေ့မနက်ပိုင်းအထိထုတ်ပြန်ချက်စာရင်းအရ9ရက်အတွင်းမှာကိုဓာတ်ခွဲအတည်ပြုလူနာ45ဦးထိစမ်းသပ်တွေ့ရှိခဲ့လို့ဒီကူးစက်မှုကိုအမြန်ဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်နေပါတယ်လို့ကျမရေးဝန်ကြီးဌာနကဒီကနေ့ဩဂုတ်လ22ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်အထူးသဖြင့်ကတော့ဒီစစ်တွေမှာဖြစ်ပေါ်နေတဲ့ virus ပိုးကမျိုးဗီဇပြောင်းလဲတဲ့အမျိုးအစားဖြစ်နိုင်တာကြောင့်ဆေးသုတေသနဦးစီးဌာနကနေ virus ပိုးရဲ့မျိုးဗီဇကိုစစ်ဆေးဖော်ထုတ်ဖို့ကြိုးစားနေတယ်လို့ပြည်သူတွေဘက်ကလည်းကျမရေးဝန်ကြီးဌာနကထုတ်ပြန်တဲ့ညွှန်ကြားချက်တွေကိုမပြတ်မကွက်လိုက်နာပေးကြဖို့ဒီကနေ့ထုတ်ပြန်ချက်ထဲကျမရေးဝန်ကြီးကလူထုကိုတိုက်တွန်းသတိပေးပါတယ်စစ်တွေလူလူကြားမှာတော့ဒီထက်ပိုဆိုးရတဲ့အခြေအနေဆက်ရောက်လာမှာကိုအတော်လေးစိုးရိမ်နေကြတယ်လို့စစ်တွေမျိုးကမျိုးမိမျိုးဖတ်တူဖြစ်တဲ့ဥမောင်သားစိန်ကအခုလိုပြောပြပါဗျ။အ
ဲမနေ့ကလေးကလော်တော့ရှာလိုက်ပြီလေ။လော်တော့ရှာပြီးတော့ညမထွက်ရအမင်းလေးမနေ့ကလေးကမနေ့ကချစ်နိုင်ကလေးကညမထွက်ရအမင်းထုတ်ပြန်လိုက်တယ်။လူတွေထွက်တာတော့မသိမရှိဘူး။ဟောအခုဒီနေ့မနေ့ကလည်းဆေးချောင်ရောက်ထပ်ပြီးတော့တိုးတဲ့အနေထားဖြစ်တဲ့အတွက်ကြောင့်တမျိုးလုံးကလူတွေကတော့တုံလုံးနေကြတယ်ပေါ့။ဒီကလေးကမနက်6နာရီကနေနေ့လေ2နာရီကြီးဒါဖွင့်တဲ့အတွက်ကြောင့်တံခိုးကျွန်တော်စစ်တွေကနေရေကုန်သားတွေကားတွေကိုလေတခါလေးညောင်ကျိုးစခန်းကနေတခါလေးမတော်လာရမယ့်နဲ့ဒီပြန်လို့နေဆိုတော့ရေကတော့အဲ့ဒါတွေတော့စိတ်သာပါပါကြတယ်လို့ကျွန်တော်တို့မထင်ဘူးကတော့မတရားတက်တက်လုပ်တယ်လို့ပဲခံစားနေကြရတယ်လူတွေကတော့ပောက်ကွင်းရောမယ်သဘောဖြစ်နေပါလေအဲ့ဒါပဲကြတယ်
စစ်တွေမျိုးတွင် COVID-19 ကူးစက်မှုကာကွယ်ရေးလှုပ်ဆောင်ထားတဲ့အခြေအနေတွေကိုတော့စစ်တွေမျိုးမှာရောက်ရှိနေတဲ့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ကောင်းဆောင်ဦးအောင်ထေးကပြောပြပါဗျ
။ဒီမျိုးတဲမှာသူတို့ဒီပိုးသွေးတဲ့လူနာအိမ်တွေပေါ့နော်အဲ့ဒီရှိတဲ့ land တွေတောက်လျှောက်တော့လောတောက်ရှားတာတွေကညာအဲ့ဒီ land တွေကိုအဝင်အထွက်တွေကန့်သက်ထားတာပေါ့ပြီးတော့ကျွန်တော်တို့ဒီအဝါဟိုဘက်ဒီဘက်အဝါ land အစားအဆုံးတွေပါတော့ဒီ security ဘက်တွေကပြည်သူရဲတွေကတောက်လျှောက်နေတာတွေတော့ရှိပါသေးတယ်။ဆိုရင်လောလောဆယ်လူတွေကတော့အကုန်လုံးကထိတ်တက်လက်စိုးရိမ်မှုတွေတော့နေနေကြတာပေါ့
ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာအခုလိုကမ္ဘာကံရောဂါ COVID-19 ကူးစက်မှုအစုလိုက်အပြုံလိုက်ဖြစ်ပွားလာနေတာဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေတာမို့ရခိုင်ပြည်နယ်တွင်းကဆေးဝန်ထမ်းတွေစေတနာဝန်ထမ်းတွေနဲ့ဒီမလုံလောက်တာကြောင့်ဆေးပညာရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေဘက်ကပါဝင်ကူညီဆောင်ရွက်ပေးဖို့စစ်တွေမြို့အခြေဆိုင်ရခိုင်မျိုးသားပါတီဗဟိုဌာနချုပ်ကလည်းဒီကနေ့ဩဂုတ်လ22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်မြစ်တာရက်ခံပါတယ် သူတို့ပါတီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ ANP ရခိုင်မျိုးသားပါတီဗဟုအလုံးမှုဆောင်ကော်မတီဝင်အတွင်းမှုတဦးအောင်မရကျော်ကအခုလိုရှင်းပြပါဗျ
။ကုစားပေးနေတဲ့ကျွန်တော်တို့ဆေးရုံကြီးမှာပေါ့ဆရာဝန်ဆရာမတွေဒီဟာကိုထိန်းနိုင်ဖို့ပြုနိုင်ဖို့အတွက်ကတိုးရှိပြီးရှားထားပေးနိုင်ဖို့အတွက်ကအဓိကလိုအပ်နေတယ်။နေတိုင်းနေတိုင်းအဲ့လိုမျိုးသားဆက်တိုးလာရင်ကျွန်တော်တို့လူနာတွေကိုကုမေးအတွက်ကျွန်တော်တို့ပြောမယ်ဆိုရင်ဒီဖက်ဆေးုံကမနိုင်မနေဖြစ်မှာကိုကျွန်တော်တို့ကရန်စိုးရင်နေကြတဲ့သဘောမျိုးလေးရှိတာပေါ့အဲ့လို
ရန်ကုန်ကဆေးဘက်ဝန်ထမ်းတွေစစ်တွေမှာကူညီလှုပ်ဆောင်ပေးဖို့ကိုဆန္ဒနဲ့ကိုလာနေကြပြီဆိုတဲ့သတင်းပေါ်မှာဒေသခံတွေကလည်းအတော်လေးဝမ်းသာနေကြတယ်လို့ဦးအောင်ထေးကပြောပြပါတယ
်။မင်းစစ်ဆရာဝန်ကြီးတွေလည်းတို့လာနေကြတာတော့ပြည်သူတွေတဲတော့ဆိုတော့ဝမ်းပန်းတတာလည်းကြိုးစားကြတာပေါ့အားလေးတက်ကြတာပေါ့ဗာစစ်ဆရာဝန်တွေလာပြီးတော့ကုသမှုပိုင်တော့ရှိတယ်ဒီလောလောဆယ်ရခိုင်မှာဖြစ်တယ်ဆိုတာနဲ့အကုန်လုံးလေချောင်းလိုက်ကားလဲရေလဲကုန်းလဲအကုန်လုံးကိုပိတ်ပလိုက်တာတကူကတော့နည်းနည်းဆိုးသွားတာပေါ့ကုန်းစီစီမှုလေးရက်ကျန်တော့တဲ့အချိန်မျိုးရောက်တော့ပါတယ်ပြီးတော့ဟိုညမတွေ့အောင်ဆိုတာလဲရှိတဲ့အတွက်ကြောင့်ညနေပဲဆိုရင်တော့လန်တော့လန်တော့အကုန်လုံးတကူမှမရှိတော့ဘူးအချိန်မျိုးဖြစ်သွားတာပေါ့ခင်ဗျာ
ရခိုင်လူမျိုးစုလက်နက်ကိုက်တပ်အေနဲ့ဆိုရတက်တို့ကြားတိုက်ပွဲတွေဖြစ်နေပြီးစစ်ရေးပြိပခတင်းမာနေစေရခိုင်ပြည်နယ်တွင်းမှာအခုလိုကိုဗစ် -19 ကူးစက်မှုအနေနဲ့ပါကြုံနေရတာကြောင့်တိုက်ခိုက်ဖမ်းဆီးမှုတွေမလုပ်ဖို့ကိုလည်းနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထေကပြောထားပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းသတင်းချက်လက်မြန်ဆန်တိကျစွာရရှိနိုင်ရေးအတွက်ပိတ်ထားတဲ့အင်တာနက်တယ်လီဖုန်းဆက်သွယ်ရေးတွေအမြန်ဆုံးပြန်ဖွင့်ပေးဖို့ကိုလည်းရခိုင်ဒေသခံတွေရခိုင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ရှင်။ကျွန်မစုမွန်ပါ
။တရုတ်နိုင်ငံစမ်းတုံးပြည်နယ်ကမြန်မာလူသားယာနယ်ချီလောက်ကိုင်းရဲ့စက်ရုံနှစ်ခုကိုဒီကနေ့မနက်အစောပိုင်းမှာရဲအင်အားအများပြားနဲ့ဝင်ရောက်ဖမ်းဆီးခဲ့ပြီးစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။တရုတ်နိုင်ငံအရှေ့ပိုင်းပြည်နယ်တစ်ခုဖြစ်တဲ့စမ်းတုံးပြည်နယ်ဖူချုံမြို့ကစစ်ရုံနှစ်ခုကိုဒီကနေ့မနက်တနာရီမှာတရုတ်ရဲတွေကဝင်ရောက်စစ်ဆေးခဲ့ရာဖြစ်ပြီးစစ်ရုံနှစ်ခုပေါင်းအလုံးသမား900ပတ်ဝန်းကျင်လောက်ကိုထိန်းသိမ်းထားပါတယ်။မြန်မာလူသားခေါင်းဆောင်ကိုလည်းဖမ်းဆီးထားရလို့ဝင်ရောက်စစ်ဆေးခံရတဲ့စမ်းတုံးဒယ်လီဂိတ်စစ်ရုံကမတ်သက်စုက VOA ကိုပြောပါတယ်။
ရဲရဲတော့အပြင်မှာစောင့်နေပါဗောအထက်ပိုင်းမှာတို့ကရဲရဲစောင့်နေတယ်ကျွန်တော်တို့ကတော့ကိုထင်တာကတော့ကို့မှာဘာမှအထောက်ထားလည်းမရှိတဲ့အခါကျတော့မြန်မာတွေမဟုတ်လို့အဲ့လိုမျိုးပေါ့အထောက်ထားမရှိလို့ဖွားတာအဲ့လိုမျိုးလည်းထင်တယ်900လောက်ရှိနေတယ်ထင်တယ်ကျွန်တော်တို့က400ကျော်လောက်ကျွန်တော်တို့လည်းပြန်ပို့မှာတော့မပို့တော့မရှိပါဘူးခေါင်းဆောင်တော့သူကအခုရဲအဲ့လိုဖမ်းသွားလို့အဲ့လိုပြောတာ
ဒီဖြစ်ရနဲ့ပတ်သက်ပြီးပေကျင်းမြို့ကမြန်မာတန်ရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ရုံးပိတ်ရဖြစ်တာကြောင့်တင်းနေလာနေမှာပြန်ဆက်သွယ်ဖို့ VOA ကိုပြောပါတယ်မြန်မာနဲ့တရုတ်အစိုးရချင်းလူသားသဘောတူစာချုပ်မရှိလို့တရုတ်ပြည်နယ်တဝန်းအလုံးလုံးနေရဲ့မြန်မာလူသားအလုံးကတရားမဝင်လာရောက်လုကင်နေကြတာပါစစ်ရုံပိုင်ရှင်တွေကတော့သူတို့ဒေသကအစိုးရနဲ့နားလည်မှုယူပြီးမြန်မာလူသားတွေကိုလုခန့်ကြတာပါအချိန်နေတည်ငြိမ်ဖို့စစ်ရုံပိုင်ရှင်ရဲ့ငွေကြေးပေးနိုင်တဲ့အပေါ်အမူတည်ကြောင်းစမ်းတုံးပြည်နယ်ကမြန်မာလူသားကိုစောကိုကူကပြောပြပါတယ
်စစ်ရုံတရုတ်လိုဖန်ခံရတယ်ဆိုတော့မြန်မာပြည်ပြန်အောင်မတည်ကြတယ်ပထမလူတွေအကုန်လုံးပြန်ပို့တာသူတို့နိုင်ငံဥရေရထောင်ချခြင်းနဲ့ချက်မို့မချရလဲဒီမှာနိုင်ငံနဲ့ချိတ်တက်ပြီးတော့ပြန်ပို့တာဒီဖြစ်ရမှာပတ်သက်ပြီးတော့ပြထားတော့ကျွန်တော်လည်းတီးဦးလေချင်းစကားကတရားမဝင်လုံမတွေဖမ်းရမှာပဲလေ
မြန်မာလူသားတွေကနှစ်ချုပ်ကတိနဲ့လောရတာဖြစ်ပြီးလာစာကတော့တလောက်ကိုတရုတ်ရွှေငွေ3,000မြန်မာငွေနဲ့ဆိုရင်ကျပ်6သိန်းနီးပါးလောက်ရပေမယ်အခုလိုဖမ်းဆီးရရှိလာရင်တော့ဒံငွေအနေနဲ့စက်ရုံပိုင်ရှင်ကလာစာရဲကအမြောက်များပြန်ဖြတ်ယူတယ်လို့သူကပြောပါတယ်ဖိနှိပ်မှုတွေကြားရကလုတ်ကင်နေရတာဖြစ်ပြီးအများစုကအပြင်ထွက်ခွင့်မရတော့လို့စက်ရုံကကျွေးမွေးထားတဲ့အစားတောက်ကလည်းဆိုးရွားလွန်းတယ်လို့ကိုစောကိုကူကပြောပြပါတယ်
။ရဆူးတယ်မတော်သိချင်ဘူးအဲ့ကောမနေ့ကသူစားမပါတဲ့ဆံပြုံးနဲ့ကျွေးရရဆင်းရဲကြည့်ပေါ့။နေ့ရကျောင်းလည်းညတော့ဝက်ဆာလောက်တာလာကျွေးရ။ခဏလုံးလေးပါဆို12နာရီကျော်တယ်။ဟိုနှစ်ချက်ဆိုတော့တူပြီးမှရတယ်ဘလောက်ခံလဲကိုကဘလောက်ရဆိုတော့မတည်ဘူးအားကြောင့်မလို့မတော်သိချင်ဘူးလို့
တရားမဝင်အလို့သမားတွေကိုအရင်တုန်းကလည်းတရုတ်ရဲတွေကဝင်ရောက်ဖမ်းဆီးရရရှိခဲ့ပူပေမဲ့အခုတကြိမ်အဖမ်းခံရတာကတော့အများဆုံးဖြစ်တယ်လို့မြန်မာလူသားတွေကပြောပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြို့ထားတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။ကျွန်တော်ဝင်းမြင့်ပါ။ငြိမ်းချမ်းရေးပင်လုံညီလာခံကြီးကိုနှစ်နဲ့ချီမကျင်းပနိုင်ခဲ့ရကနေသဒုထအချိန်ဖြစ်အခုရွေးကောက်ပွဲမတိုင်ခင်လေးမှာကျင်းပပြည်စည်းသွားခဲ့ပါပြီ။ဒီလ19/20/21ရက်မှာကျင်းပခဲ့တဲ့ဒီညီလာခံရဲ့သဘောတူညီမှုရလဒ်တွေကဘလို့ထူးခြားအရေးပါမှုရှိခဲ့ပါလဲဒီပင်လုံညီလာခံမတိုင်ခင်ကျိုတင်ညှိနှိုင်းရမှာအနီးကပ်ပါဝင်ခဲ့သူဦးလှမောင်ရွှေနဲ့ညီလာခံတက်ရောက်ခဲ့သူဦးစေယာသူတို့ကိုမေးမြန်းထားပါလဲအခုတစ်ခေါက်21ရာစုပင်လုံညီလာခံရဲ့ထူးခြားချက်ကိုနှစ်ပေါင်းများစွာငြိမ်းချမ်းရေးလုပ်ငန်းစဉ်တဲ့အတွင်းကြကြတောက်လျှောက်ပါဝင်ခဲ့တဲ့လက်ရှိ UPDJC ပြည်တော်စုငင်းချင်းဆွေးနွေးမှုပူတွဲကော်မတီအတွင်းမှုဦးလာမောင်ရွှေက
ဒီညီလာခံမှာချုပ်ဆိုမဲ့ဒီလက်တွေ့ဆန်ပြီးတော့ရှေ့ကိုဆက်သွားလို့ရမဲ့ဒီသဘောတူညီချက်တွေကိုစာချုပ်ပုံစံကိုအချိန်ယူပြီးတော့ကျွန်တော်တို့ဆုံးဖြတ်ခဲ့တယ်ဒီလိုရက်လက်ဖြစ်ဖို့လွယ်လွယ်ကူကူရတာတော့မဟုတ်ဘူးကျွန်တော်အနေနဲ့အားရကျင်တဲ့ဆုံးဖို့ပြောရမယ်ဆိုရင်ဒီဂျွန်လနောက်ဆုံးဘက်ကနေပြီးတော့ဇူလိုင်တလလုံးနဲ့ဩဂုတ်လ7ရက်နေ့အထိကျွန်တော်တို့နှစ်ဖက်အလို့ဖွဲ့တွေကရင်းနှီးနှီးနဲ့တော်တော်ကိုစိတ်စီလေးဆွေးနွေးနိုင်ခဲ့တယ်ဗျ။ဒါမျိုးကိုတော့ကျွန်တော်တို့ဒီ၄နှစ်အတွင်းမှာအားအရဆုံးနဲ့ကျန်းမာမှုရှိဆုံးဒီလိုရလရလာတဲ့အပြင်ယုံကြည်မှုတွေပို့ချတာကိုတော့ကျွန်တော်အနေနဲ့တော့ဒီကိုနှစ်တာကျွန်တော်ရဲ့အတွေ့အကြုံကအားရကျင်တတ်တယ
်။ဦးလာမောင်ရွှေကပဲအခုလိုယုံကြည်မှုတည်ဆောက်နိုင်ခဲ့ရခြင်းကတော့အချိန်ပေါင်းများစွာပို့ဆွေးနွေးနိုင်ခဲ့လို့ပါလို့ရှင်းပြပါတယ
်။အခုကိုဗစ်ကာလဖြစ်ပေမဲ့တဲ့နာရီဘက်ကလည်းတခါတည်းကိုကြောက်ချပြီးတော့ဒီမှာဆက်တိုက်ဆက်တိုက်ဆွေးနွေးဖို့သူတို့ပြင်လာတာရှိတယ်။အစိုးရလွတ်တော်တက်မတော်ဘက်ကလည်းဆွေးနွေးပွဲအဖွဲ့ကိုဖွဲ့ပြီးတော့တောက်ဆော့ဆွေးနွေးခဲ့တဲ့အတွက်ဆွေးနွေးတဲ့အချိန်ရလာတယ်။အဲ့ဒါနဲ့တစ်ဖက်ကလည်းရင်းနှီးမှုတွေရှိလာတဲ့အတွက်သဘောတူညီချက်အလုံးမရရင်တော့မှကိုယ်နဲ့နဲ့ဆွေးနွေးပြီးတော့ရှေ့ကိုဆက်ဆော့ဖို့အတွက်ယုံကြည်မှုတွေပိုရှိလာတယ်။
အဲ့တော့အခုရခဲ့တဲ့သဘောတူညီချက်တွေရဲ့ထူးခြားမှုကိုမေးမြန်းရမှာအရင်လိုနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးမြေယာသင်္ကန်းစာတခေါင်းစဉ်ကြီး၅ခုနဲ့မဟုတ်ပဲရှေ့ဆက်ခက်ခက်ခဲခဲကိစ္စတွေကိုဆက်ဆွေးနွေးနိုင်ဖို့လမ်းပွင့်သွားစေတာကထူးခြားတယ်လို့ဆက်ပြောပါတယ
်ဒီအစိပ်ပိုင်း၃ပေါက်ကစိတ်ပိုင်း၃ခုပြန်ပါပါတယ်ဗျတစ်ကတော့ NCA အကောင့်ထဲပေါ်တဲ့ဘူပေါင်းသဘောတူညီချက်ဖြစ်ပါတယ်ဒါရှေ့ကိုဘယ်လိုဆက်သွားမယ်ဆိုတဲ့ဥစ္စာတွေကိုပြဋ္ဌာန်းထားပါတယ်ဒုတိယစိတ်ပိုင်းကတော့2020အလွန်မှာဆက်လက်ပြီးတော့ဆောင်ရွက်ရမယ့်အဆင့်နဲ့လုပ်ငန်းစဉ်တွေဖြစ်ပါတယ်။အရေးကြီးတာကတော့ဒီအစိတ်ပိုင်း1နဲ့2နဲ့လမ်းပွင့်နေသမျှရှိနေသမျှအစိတ်ပိုင်း3ဖြစ်မဲ့ဖက်ဒရယ်မူဝါဒတွေကိုဆက်လက်ပြီးတော့ကျင်းပဖြည့်ဆည်းနိုင်မှာဖြစ်တဲ့အတွက်ဒီမီလာကန်ရဲ့အစိတ်ပိုင်း3ခုမှာ1နဲ့2ကပိုပြီးအရေးကြီးတယ်လို့သုံးသပ်ပါတယ်။
အဲဒါအရင်မူပေါင်းသဘောတူညီခဲ့ပေမဲ့လက်တွေ့နားလည်မှုမတူခဲ့တာတွေကိုအခုတေချာအောင်သဘောတူနိုင်ခဲ့တဲ့သဘောလားလို့မေးရမှာဦးလာမောင်ရွှေကဆက်ပြီး
ကျွန်တော်တို့က NCA စာချုပ်ကို2015အောက်တိုဘာမှာချုပ်ခဲ့တယ်ဒီစာချုပ်မှာကျွန်တော်တို့ရဲ့နှစ်ဖက်နားနယ်ချက်တချို့အချက်တွေမှာတော့မတူတာတွေရှိတယ်တချို့အချက်တွေမှာတော့ဒီစာချုပ်ကိုအကောင့်ထဲပေါ်ဖို့အသေးစိတ်မညှိနှိုင်းခဲ့တာတွေရှိတယ်အခုတော့ဘလို့အကောင့်ထဲပေါ်မလဲဆိုတဲ့ကိစ္စကိုလည်းသဘောတူတယ်ဆက်လက်ဆွေးနွေးဖို့ပြဋ္ဌာန်းတယ်အရေးကြီးတယ်ပေါ့လေအရင်ကလွန်ခဲ့တဲ့9နှစ်ကတော့မလုပ်နိုင်ခဲ့ဘူး
ဒီညီလာခံကိုနောက်ထပ်တက်ရောက်ခဲ့တဲ့ Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစရာသူကလည်းဒီတစ်ခေါက် COVID ကာလနဲ့ရွေးကောက်ပွဲမတိုင်ခင်ဖြစ်အောင်ကျင်းပခဲ့တဲ့ဒီညီလာခံရဲ့ထူးခြားချက်အပြင်အခုမရတော့လဲပဲအရင်တုန်းကလည်းဆွေးနွေးဖို့ခက်ခဲတဲ့ဒီနယ်ဖွဲ့စည်းပုံကိုရှေ့မှာဆက်ဆွေးနွေးဖို့သဘောတူတာကလည်းထူးခြားတယ်လို့ဆိုပါတယ
်ဒီနယ်ဖွဲ့စည်းပုံလို့ပြောလို့ဆိုတော့ဟိုးရင်ငယ်ရဆိုမစင်စားအပ်တဲ့အရာပေါ့လေမစင်စားရကြဘူးစင်စားထားတဲ့လူရှိရင်တောင်မှထုတ်ပြီးတော့မပြောရကြဘူးပေါ့လေအခုကတော့ပုံပုံလင်းလင်းဆွေးနွေးပြီးတော့ပုံပုံလင်းလင်းညှင်းခုံရတယ်ဆွေးနွေးတဲ့နယ်ဆိုတာတော့အကုန်လုံးကတော့ဒါလက်ခံသွားပြီဆိုတဲ့သဘောပေါ့နော်နောက်ထပ်အသေးစိတ်တွေဆက်လာလိမ့်မယ်ပေါ့
ဒါပေမဲ့တချို့သုံးသက်သူတွေကတော့အခုတစ်ခေါက်ရခဲ့တဲ့သဘောတူချက်တွေကအရင်ပြည်တော်စုသဘောတူစာချုပ်အပိုင်း1နဲ့2မှာသဘောတူပြီးသားတွေကို90ရာခိုင်နှုန်းလောက်ပြန်ကူးရေးထားသလိုဖြစ်နေတာမို့တိုးတက်မှုတွေကနှေးကွေးလွတ်နယ်လို့ဝေဖန်တာတွေလည်းရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမြင့်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့မျိုးခွေရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အေးရောင်ပါဒီတစ်ပတ်မှာတော့ တိမ့်ပိုက်ခံလာရတဲ့မြေတွေနဲ့ဆုံးရှုံးသွားတဲ့သူတို့စိုက်ပျိုးမြေတွေကိုရှာဖွေဖို့အတွက်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာတဲ့စစ်ပေးဆောင်တွေရဲ့အကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်
။ခြံဖောင်းတွေပြန်လာကြည့်တော့လည်းဘာမှမီခူလို့ရတော့တဲ့အခြေအနေမဟုတ်တော့ဘူး။ခြံဖောင်းတွေကခြံတွေကလုံးပြက်ကုန်ပြီ
။သူကတော့ဇောကံပွဲပါ။သူဟာတင်းသားရီတိုင်းဒေသကြီးကျေးစုတော်ရွာမှာတောင်ရလုကန်ခဲ့သူဖြစ်ပြီးအခုတော့သူရဲ့မြေကိုပြန်ရယူနိုင်ဖို့နဲ့အတမွေးဝမ်းကြောင်းအတွက်တိုက်ပွဲဝင်နေရသူတို့လည်းဖြစ်ပါတယ်။ဒီဆောင်မကိုဒဝဲဝက်ကခွန်တူကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။ကျေးဇူးတော်ရွာဟာတနင်္သာရီတန်းဒေသကြီးရေဖြူမြို့နယ်တွင်းမှာတည်ရှိပါတယ်။အဲ့ဒီရွာကရွာသားတွေဟာတပ်မတော်နဲ့ကရင်မျိုးသားစီယုံကရင်မျိုးတို့ရဲ့တိုက်ပွဲတွေကြောင့်1980နဲ့90ကျော်နှစ်တွေမှာထိုင်းနိုင်ငံဘက်ကိုထွက်ပြေးဆုံးခွာခဲ့ရပါတယ်။1992ခုနှစ်မှာတော့ရွာမှာလူတဦးမှမကြံတော့တဲ့အထိဖြစ်သွားခဲ့ပါတယ်။2012ခုနှစ်မှာမြန်မာအစိုးရနဲ့ကရင်မျိုးသားစည်းရုံးတို့အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးခဲ့ပါတယ်။ဒါကြောင့်ကျေးဇူးတော်ရွာကအချို့ဒေသခံတွေဟာသူတို့ရွာကိုတစားတစားနဲ့ပြန်လာနေကြတာအခုဆိုရင်အင်ဂျင်90ဝန်းကျင်လောက်ရှိနေပါပြီ။အိမ်ပြန်ရောက်လာကြပြီမဲ့လည်းသူတို့ဘိုးဘွားပိုင်စိုက်ပျိုးမြေတွေဟာအသိခံလိုက်ရပြီဆိုတာကိုတွေ့မြင်လိုက်ရပါတယ်။နေရက်ပြန်လာသူတွေဟာအခုချိန်မှာသူတို့ရဲ့အသက်မွေးဝမ်းကြောင်းအတွက်လိုလောက်တဲ့စိုက်ပျိုးမြေတွေမရှိသလိုကျူးကျော်ဆိုပြီးတော့လည်းတရားစွဲခံနေရပါတယ်။သူတို့ဆုံးရှုံးလိုက်ရတဲ့မြေကိုပြန်လည်ရယူလိုတဲ့နေရက်ပြန်စောကံဘွဲကတော့
ကျွန်တော်တို့ refugee ကပြန်လာတယ်။တချို့ကြတော့ဒီထိုင်းနဲ့ဇာနေပေါ့နော်ပြန်လာတယ်။အဲဒီ2012မှာတချို့ပြန်လာနေကြတယ်။ပြန်လာနေကြတယ်ဟိုကတချို့ကြတော့2013မှာပြန်လာနေကြတယ်။ဆိုတော့တစ်ချက်ချင်းကြောင်းလာဖို့ကလည်းအဆင်မပြေဘူးလေ။အဲတော့အမေသာစုတစုကျောင်းလာဖို့ဆိုတာလည်းစားဖို့နေရေးလည်းရှိသေးတာ哦ခြံဟောင်းတွေပြန်လာကြည့်တော့လည်းဘာမှမီခူလို့ရတော့တဲ့အခြေအနေမဟုတ်တော့ဘူးခြံဟောင်းတွေခြံတွေအကုန်လုံးပြက်ကုန်ပြီ
နေရပြန်လာပြီးမကြခင်မှာပဲစေဘေးဆောင်ဒုက္ခတွေတွေဟာသူတို့စိုက်ပျိုးလုကင်စားတော့နေတဲ့နေရာမှာစီအုံးကုမ္ပဏီတစ်ခုကိုအစိုးရကပေးလိုက်ပြီးဆိုတာသိလိုက်ရပါတယ်သူတို့ရဲ့တောင်ရအများစုဟာလည်းဖျက်ဆီးခံလိုက်ရပြီးဖြစ်ပါတယ်စားဖို့နေရေးအတွက်မြေမရှိတော့တဲ့ဒေသခံတွေဟာသူတို့အရင်ကစိုက်ပျိုးလုကင်ခဲ့ပြီးလက်ရှိအသုံးမပြုတော့တဲ့တစ်တော်မြေတွေကိုရှင်းလင်းခဲ့ကြပါတယ်။ရှင်းလင်းပြီးချိန်မှာတော့အဲ့ဒီမြေတွေဟာလည်းအစိုးရတစ်တော်ကြိုးဝိုင်းတွင်ရောက်နေတယ်လို့သိလိုက်ရပြန်ပါတယ
်။အဓိကရွာလေဘဟုတက်တက်မှာပဲကြိုးဝိုင်းကဖြတ်နေတယ်။ဒီတင်းလာကြီးတဘာကြိုးဝိုင်းဒီဘက်ခြမ်းကျတော့ကုမ္ပဏီကခုနဲ့ဒီဟိုငွေကြီးငွေရှင်ကြီးရှိကတူအဲ့ဒါဆိုတော့ကျွန်တော်ကဂျာညံ့နေတယ်။ညဆိုတော့အားလုံးကတမိုင်ပတ်လေတော်မှာရှိချင်မှရှိမှလှုပ်ွက်ပေါ့နော်လှုပ်ွက်အဲ့ထက်မှာခြံတွေကလည်းတချို့ခြံဟောင်းတွေဆိုရင်ဒီကျိုးဝိုင်းဘက်ခြံမှာပါသွားတာလည်းရှိတယ်ဒီကုမ္ပဏီဘက်ခြံမှာလည်းပါတာတော်တော်များတယ်ဆိုတော့လောက်ကွက်ကနည်းနည်းလေးကျန်ရတယ်ဆိုတော့အဲ့ဒါမှာကျွန်တော်တို့ကအဲ့ပြဿနာစပြီးဖြစ်တာပဲ
ရွာသား9ယောက်ဟာလည်းလက်ရှိစီအုံးကုမ္ပဏီကလုကန်ခွင့်ရထားတဲ့မြေပေါ်ကျူးကျော်စိုက်ပျိုးတယ်ဆိုပြီးတရားစွဲခံထားရပါတယ်ကျေးဇူးတော်ရွာရဲ့တာဝန်ခံစောချစ်ဝင်းထူးကဖြစ်စဉ်ကိုအခုလိုရှင်းပြပါတယ
်တို့ရွာသားတွေအနေနဲ့လည်းရွာပြန်တည်ပြီးဆိုတော့အရင်ဟိုရွာမှာပြက်ခင်ကြတဲ့ဖူဖာမိဘတွေလောက်ကန်ခဲ့တဲ့မြေနေရာတွေဆိုတော့ပြန်ပြီးလောက်ကန်ရှင်တယ်ဒီအခုသားသမီးတွေอ่ะဗောနော်အပြန်ပြီးလောက်ကန်ရှင်တော့သူနဲ့ညှိနိုင်တယ်တိုင်ပင်တယ်ဘယ်လိုမှအဆင်မပြေဘူးဗောနော်သူကတော့မပြေးနိုင်ဘူးအဲတော့ဒီလိုမျိုးအခုဆက်ဆက်ပြန်ရောက်ရှင်တော့ရွာသားတွေကတော့တော်လွတ်နေတယ်တော်ဖြစ်နေတဲ့နေရာတွေဝင်ခုတ်တယ်အဲ့ဒါလည်းတရားဆွဲတယ်အခုလက်ရှိကျွန်တော်ရွာသား9ယောက်တရားဆွဲတဲ့တဲမှာကျွန်တော်ပါပါတော့ဗောနော်
စောချေဝင်းထူလိုပဲစောကံပွဲလဲတရားရင်ဆိုင်နေရပါတယ
်။ပုံမှန်လေးလေးခွန်ပေါ့ကျူးကျွန်ပိုင်နဲ့ကျူးလွန်မှုနဲ့အကျိုးပိုင်ဖြစ်စီမှုအဲ့အဲ့နမှုနဲ့သူတို့ကအတိတ်ကတရားဆွဲတာရည်ရှိမှုနဲ့မှာတရားရုံးမှာအမှုရင်ဆိုင်ရတာပေါ့အကျိုးပိုင်ဖြစ်စီမှုနဲ့နောက်တစ်ချိန်ထရောက်သွားလေတယ်အဲရည်ဖြူတရားရုံးမှာပေါ့သွားရင်လည်းဘာမှအကျိုးမထူးဘူးပေါ့ဒီတရားရုံးလည်းအယုံကြည်မရှိဘူးပေါ့အဲ့ဆိုတော့မသွားတော့တာ
အစိုးရကစစ်ဘေးရှောင်တွေကိုအိမ်ပြန်လို့ရပြီလို့ပြောခဲ့ပေမဲ့သူတို့မွေးရမြင်မှာဘာမှကြိုတင်စီစဉ်ထားပေးခြင်းမရှိပါဘူး။ဒါဟာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့ငင်းချိုင်းလုပ်ငန်းစီတွေပေါ်ထိခိုက်မှုရှိစေနိုင်ပါတယ်။စစ်ကြောင့်ဤအမျိုးမျိုးနဲ့နေရက်ဆွတ်ခွာထွက်ပြေးရတဲ့ဒေသခံတွေကိုညွန်ကြည့်မှုလျှော့နယ်လာစေပါတယ်။ဒါကြောင့်အစိုးရအနေနဲ့ခိုင်မာတိကျတဲ့အစီအမံတွေရှိဖို့လိုတယ်လို့သုံးသပ်ချက်တွေရှိပါတယ်။ကျေးဇူးတော်ရွာမှာမြေအခွင့်အရေးဆုံးရှုံးနေတာတွေကိုကူညီပေးနေတဲ့မိတ်ဆွေဆွေအဖွဲ့မှကွင်းစင်းတာဝန်ခံနော်ခီကအခုလိုပြောပါတယ်။
သူရကပြန်လာမယ်လို့ပြောပေမဲ့တေချာနေရတိကျလေးမစီစီပေးတာပြောချင်တာဘယ်နေရာနဲ့ဘယ်နေရာတိဒီဒုက္ခတဲ့တွေအတွက်လှုပ်ပေးပါတယ်ဆိုရင်နေနေမိတ်သတ်မှတ်တေချာသတ်မှတ်တာမရှိဘူးနှစ်တစ်ချက်က သမတ်တကယ်လို့များသမတ်တဲ့နေရာရှိနေတော့မှသူတို့ကအဲသူတို့ပြန်လာနေချင်တဲ့နေရာမဟုတ်တဲ့အတွက်အချို့လူတွေဆိုရင်အဆင်မပြေဘူးပေါ့နော်ဥမာလေကွင်းမှာအဲအေရီအများကြီးစောက်ပေးထားတယ်နံပါတ်1လောက်ကစားသဖို့နေရာမရှိဘူးနံပါတ်2သူတို့ရဲ့ချက်မြောက်ရနေရာမဟုတ်တဲ့အတွက်အဲအဆင်မပြေဘူးပေါ့နော်အဲကြောင့်ဖြစ်တာကအစိုးရအနေနဲ့ပြန်ပြန်လာမဲ့အဲဒီဒုက္ခသည်တွေကိုတေးချာအဲစီစစ်ပေးရမှာကဘယ်နေရာကိုပြန်ချင်လဲပြန်တဲ့နေရာပြန်ချင်တဲ့နေရာကိုနေရာနေနမဲ့အတိအကျသတ်မှတ်ပေးရမယ်နှစ်တစ်ချက်ကဒီမြေရာနဲ့ပတ်သက်တဲ့အထောက်အထားတည်တည်ချာချာလှထားပေးရမယ်နံပါတ်3ကဒီပြန်လာတဲ့အချိန်မှာနံပါတ်1အဲနှစ်နှစ်နှစ်သုံးနှစ်တော့တွေ့မှာတေးချာစားရတော့ရစားဝင်နေရပတ်သက်ပြီးထောက်ပတ်ပေးရမယ်ရေရှိအတွက်သူတို့လောက်ကైစားတော့လို့ရအောင်လဲကြိုတည်ပြီးတော့စီမံကိန်းတွေချတာပေးဖို့လိုတယ်လို့မြင်တယ
်အဲ့လိုလုပ်ငန်းတွေအစိုးရကလှုပ်ဆောင်ပေးသင့်တယ်လို့မြင်ကြပြီးမယ်လက်တွေ့မှာတော့ကွဲလွဲနေပါတယ်နေရပြန်တွေကိုထောက်ပတ်ဖို့မဆိုထားနဲ့သူတို့လေယာဉ်မြေလောက်ကైစားတော့ခွင့်လက်မှတ်ကိုတောင်မှအစိုးရကမထုတ်ပေးနိုင်သေးပါဘူးဒီတော့နေရပြန်တွေကိုအားကိုကိုလောက်ကైစားတော့မယ်ဆိုရင်တော့မြေယာအာမခန့်ချက်မရှိသေးပါဘူးနေရပြန်စောချင်ဝင်းထူးကလည်းအစိုးရကဒီထက်ပိုကောင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့ယူကြည်ပါတယ်။အရင်ကစီမံချက်တွေအမျိုးမျိုးနဲ့လုပ်ခဲ့ပြီးမယ်တကယ်လက်တွေ့မှာတော့ဘာမှဖြစ်မလာဘူးလို့သူတို့အဆိုပါတယ်။ဒီအတွက်စောချင်ဝင်းထူးကအစိုးရကိုအခုလိုမေးမွန်းထုတ်ပါတယ
်။ဒီရွာသားတွေကိုဒီ2019ခုနှစ်ကျညာလာတဲ့ဟာပုံစံခုနှစ်ထုတ်ပေးဖို့နောက်ပြီးတော့တိုင်းစီမံချက်နဲ့ဝင်လာတဲ့ဟာတွေရောအမျိုးမျိုးလုပ်လာတယ်။လုပ်လာပြီးတော့သူတို့တွေကအဲ့မျိုးတရဝင်ပွပွလင်းလင်းပွင့်လင်းမြင်သာမှုပဲမရှိတာလားအခုမြို့နဲ့ဂျိုးကနေပြီးတော့ကိုယ်တိုင်ကြွညာလာပြီးပြဆိုပြောပြလာတဲ့ဟာကိုစိုးစားပါတော့သူတို့ကအခုတည်းလည်းမလုပ်ဘူးသုံးနှစ်ကျော်လည်းကြာသွားပြီတိုင်းစီမံချက်နဲ့လည်းပါတယ်အခုတည်းဘာမှမအကောင့်ထဲမဖို့ပြီးသူဟိုဝမ်မန်နဲ့ကလေးကလည်းပါတယ်အခုတည်းလည်းဘာအဖြေမမရသေးဘူးဆိုတော့ကျွန်တော်တို့ဒီအစိုးရတွေကအလို့ရလို့ရလာပေါ့မြန်မာနဲ့ပတ်သက်ပြီးမလုပ်ရတာလားပေါ့ကျွန်တော်သိချင်တာအဲ့ဒါလေ
နင်းသားရဲ့တိုင်းဒေသရဲ့ကရင်တိုင်းဒေသရဲ့ရဝန်ကြီးစောလူကာကတော့ရွာသားတွေဘက်ကမချေနှက်တာတွေကိုဝန်ကြီးဌာနအထိတင်ပြလာဖို့ဖိတ်ခေါ်ထားပါတယ်
။သူတို့တင်ပြတော့ကျွန်တော်လွတ်ပေးရမယ့်တောင်းခါကျွန်တော်တောင်းလေ။ဟုတ်။ဟောရှင်ပဒုံမှာမက်ပြဿနာတက်တယ်ကျွန်တော်တို့ကမြေပြလို့တယ်။အခုပြပြီးတော့ဖြေလျှောက်ပေးတာပြပြီးတော့သိမ်းယူရတယ်။အစိုးရပြသိမ်းရသူတို့ပြပြီးတော့အလုံးပေးထားတယ်။သူတို့ကသူတို့ရဲ့အမှမြေအရာနဲ့ပတ်သက်ပြီးစာမကျဲတော့ဘာလို့အဲ့လိုမျိုးပေါ့သူတို့လုပ်တယ်ကိုဘာမှရှိဘူးဆိုတော့တို့ရတယ်လာမတည်ကြအောင်ကျွန်တော်ဆွေးအနေနဲ့လည်းဘာမှမသိဘူးပေါ့နော်အဲ့ဒါတော့အခုတည်းကခက်ခဲလာတည်ပြကျွန်တော်ပြင်ချင်းရမယ်တောင်းဝါကျွန်တော်ဆွေးရတောင်းဝါပေါ့ဟုတ်ကျွန်တော်တောင်းဝါတော့ကျွန်တော်ဆွေးရတောင်းဝါတို့တည်ပြကျွန်တော်လည်းလောက်ပေးရမယ်ဆိုတော့ကျွန်တော်ဟောဆွေးနေရမှာပေါ့နော်ဆွေးရမှာအခုမတင်ပြဘူးကျွန်တော်လည်းမသိဘူးပြင်ပြမယ်ဆိုတော့
ဒါပေမဲ့စောချစ်ဝင်းထူကတော့သူတို့အခက်ခဲတွေကိုတိုင်းအစိုးရနဲ့ပြည်ထောင်စုအစိုးရအထိအကြေကြေတင်ပြခဲ့ပြီးဖြစ်တယ်လို့တို့အတန်ကိုပြောပါတယ
်သူစီစီပြောမှာပဲကြည့်တာပဲကျွန်တော်တို့ကျေးဇူးတော်ဒီကလေးစားဘယ်နှစ်ခါလောက်ရှိတယ်လို့တိုင်းစီပုံလေးနေပြီးတော့ဒီတင်လာတယ်ခေါ်ပေါ်လည်းမနေဘူးသူတို့ကလည်းကိုယ်စင်ဘူးလို့နေပြာကျွန်တော်တို့စောင်းပါဘူးအချိန်နေရပါအခုငါးနေသက်တာကုန်ပြီနောက်တစ်ခေါက်ထပ်ယူတော့ပ
ါအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့တို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့ရတာတော့ဘဝဲဝက်ကခွန်သူတို့အတန်ကအေးအောင်ဇာနီနဲ့ဒိုင်းဂျိန်းစ်တို့ဖြစ်ပါတယ်တို့အံပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့အံ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေတာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီမှာရှိတော့နေ့လေးဖြစ်ပါလိမ့်ရှင်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOE American အတန်းကနေပြီးတော့တန်လှည့်တင်ဆက်နေတာပါကိုဗစ်ကာယောဂါအခြေအနေအကန့်အသတ်တွေကြောင့်ကျွန်တော်တို့ရဲ့တန်လှည့်အစီအစဉ်တွေပြောင်းလဲတင်ဆက်နေပါတယ်ပုံမှန်တင်ဆက်နေကြစနေညပိုင်းဒဲလီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးဆွေးနွေးပွဲနဲ့အစားထိုးတင်ဆက်ပေးပါမယ်ဒီတစ်ပတ်ချင်းမှာတော့ဒီလာမယ့်ယူကောက်ပွဲမှာမဲပေးရေးမပေးရေးဆိုတဲ့ online ပေါ်ကညှင်းခုံပြောဆိုမှုတွေနဲ့ပတ်သက်လို့ဆွေးနွေးတင်ဆက်မှာဖြစ်ပါတယ်တင်းစားဆရာကိုစိန်ဝင်းနဲ့ Novo Community ကကိုထွန်းလင်းထက်တို့ကိုဆက်သွယ်မေးမြန်းထားပါတယ်ကျွန်တော်တားညစ်ဦးပါလာမယ့်ယူကော့ပွဲအတွက်မှာမဲသွားမပေးကြဘူးဆိုတဲ့ Novo Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေတော်လေးကြီးရထားခဲ့ပါတယ်။မဲမပေးတာဟာယူကော့ပွဲစနစ်ကိုမယုံကြည်တာဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်ကြီးရှိတယ်လို့ပဲအာဏာရ NLD ပါတီမဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ခွဲကနေလှုပ်ရှားနေတာဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့အရင်ဆုံးတော့ဒီ Novo Community ဆိုတဲ့ online အစုလေးကိုထူထောင်သူတွေတဲကတူးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ Novo မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။အ
ဲအရင်ဆုံးတော့ဟိုတားလိုက်လူနေနဲ့လွဲနေလွဲနေရလေးလို့ကျွန်တော်ဟိုသိရှင်းချင်တာပေါ့နော်။ဟိုစပြီးတော့ကျွန်တော်ဟိုဇူလိုင်9ရက်နေ့မှာအသပြေလုပ်တယ်ပေါ့နော်ဒီကားကတော့ကျွန်တော်ကမဲပေးဖို့မလုံးစော်ဘူးဒါပေမဲ့ဒီမဲမပေးဖို့စွန့်ပြတ်ထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခွကြဆက်ဆက်ခံရတာမျိုးဟိုဒါအမုန်းစကားတွေတိုက်ခတ်ခံရတာမျိုးရှိရင်ကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မှကြည့်ရပြီးတော့မှကျွန်တော်တို့ကဒီ Novo Community ဆိုတာမျိုးကျွန်တော်စမိတာပေါ့ဟိုအဓိကရည်ရွယ်တာကတော့ကျွန်တော်ဒီ Novo ဟိုမဲမပေးဖို့စွန့်ပြတ်လိုက်မိတဲ့အတွက်ဒီဟိုဟိုခွဲခြားဆက်ဆံခံရတာတွေဟိုဘုရားပြောခါရတာတွေရှိရင်ဟိုကျွန်တော်ဒီဟိုကနိုင်ငံအချင်းချင်းကိုညီဖိမစာနာတဲ့ရည်ရွယ်ချက်တော့အားကြီးတယ်ဟုတ်ကဲ့အ
ဲ့တော့ခွဲခြားဆက်ဆံခံရရဲဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗ
ျဟုတ်ခွဲခြားဆက်ဆံခံရရဲဆိုတာကတော့ကျွန်တော်ဒီမဲမပေးခြင်းကိုဆုံးဖြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမှားတစ်ခုကျွန်းလွန်လိုက်တာမျိုးဒီနိုင်ငံသားကိုတင်ထိုက်တန်တော့ဒါမျိုးနောက်ပြီးတော့အစိုးရကပါဝေဖန်ဝင်မရှိတော့ဟိုဒီလိုမျိုးနောက်ပြီးတော့ကျွန်တော်ဒီဘယ်လိုခေါ်လဲစဉ်းစားဉဏ်တိမ်တဲ့လူတွေအဖြစ်ပြောဆိုခံရတာပဲနောက်တစ်ခုကကျတော့ကျွန်တော်ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနဲ့ပေးစာဒီဖွဲ့စည်းနဲ့ပေးစာအဲ့လိုမျိုးဟိုပေးစာဆွဆွဲခံရတာမျိုးဆိုလိုတာပါခင်ဗျာ
ဟုတ်ကဲ့အခုလည်း online ပေါ်မှာကျွန်တော်သတိထားမိတာဒီ Novo နဲ့ပတ်သက်လို့အဲ့လိုပြောဆိုနေကြတာတွေဝေဖန်နေကြတယ်ဒီတော်များအပြန်လန်တွေ့ပါတယ်ခင်ဗျာအဲ့တော့ကောထွန်းလင်းထက်တို့ခုနကပြောတာက Novo မပေးချင်တဲ့လူတွေကိုယ့်အကိုစူးစီးတဲ့သဘောမျိုးပဲတက်တက်စီးအောင်ဖို့ရှိပါလား။ဥမာမဲမသွားပေးမပေးကြဘူးဆိုတော့စီးအောင်လှူရှာမှုလုပ်ဖို့ရှိပါလား
။အဲလုံးဝလုံးမမဟုတ်ပါဘူးခင်ဗျာ။နောက်ပြီးကျတော့ဟိုမလုံးလုံးနေမကဘူးကျွန်တော်စိတ်မကောင်းဖြစ်မိပါတယ်။ဟိုကျွန်တော်တို့တောင်မဲပေးမဲ့လူတွေစိတ်နှောက်ဆက်ဖြစ်မယ်ဆိုရင်ကျွန်တော်တောင်းပါပါခင်ဗျာ။
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းထက်တို့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလိုတာက
ဟုတ်ပါခင်ဗျာဟို sorry MMP ဟို request ဆက်ဆံခံရတာတွေအမုန်းစကားတွေတိုက်ခတ်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကုညီပေးမတဲ့သဘောမျိုးပါခင်ဗျာအ
ဲ့တော့ခုနကကိုထွန်းလင်းထက်တို့ကရွေးကောက်ပွဲသွားမင်းမပြေးကြဘူးအတွက်လောက်ကြတာပေါ့နော် no vote ပေါ့ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥမာဆိုရင် vote no လို့ဟာမျိုးပေါ့နော်သွားပေးပြီမယ်ဒါပေမဲ့ကိုပေးဘယ်သူမှမင်းမပြေးဘူးဆိုတဲ့ဟာမျိုးပေါ့ဟိုပေးမဲ့ဖြစ်အောင်လုပ်တဲ့သဘောဖြစ်တခြားရွေးချယ်စရာမရှိတော့လို့လား
โอเคရွေးချယ်တာရှိချင်းမရှိချင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်ပြတ်သွားတဲ့သဘောပါပဲစိတ်ပြတ်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်းကျက်ဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟိုတစ်ဖက်နဲ့တစ်ဖက်ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာထက်ဟိုနိုင်ငံအမြတ်ထမှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးခင်းကျက်ကိုကျွန်တော်တို့ကဟိုစိတ်ပြတ်တာစိတ်ပြတ်တာပါလို့ဒါတော့ကျွန်တော်တို့တဲ့ဟိုတခြားဟိုတူးချင်းစီတော့ဟိုမတူညီဖြစ်ပါတယ်မယ်နောက်တစ်ခုကျွန်တော်ဒီနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့9နှစ်မှာကျွန်တော်နိုင်ငံရဲ့တိုင်းရင်းသားစီးလုံးညီညွတ်မှုကဟိုစီးကြတာပြိုကွဲလာတယ်ဟိုအချိန်မှာအဖြစ်ဖြစ်ဟိုအချိန်မှာအဖြစ်ဖြစ်ဒီ ဘုရားမဖြစ်မောမဖြစ်နော်တိစ္ဆာပြိုကွဲလာတာနဲ့ပတ်သက်ပြီးကျွန်တော်ပြောစရာအချက်တစ်ချက်ရှိတယ်ဗျာပထမတစ်ချက်ကဟိုအဲ့လိုပြိုကွဲမှာကိုကျွန်တော်အရင်စိုးရင်လည်းဒုတိယတစ်ချက်ကပါတယ်ဆိုတော့အဲ့လိုပြိုကွဲအောင်လှုပ်ခြင်းမလှုပ်ခြင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှာကျွန်တော်ဗမာပါနော်ဟိုကျွန်တော်တို့ဗမာကလည်းတာဝန်ရှိရလို့တစ်ဖက်မှာဖြန့်စားလာတာအဲ့ကြောင့်ဟိုနောက်တက်မဲ့ဆိုတာကကျွန်တော်တို့ဒီတိုင်းသားစီလုံးညီမှုကိုတက်ပြီးပြိုကွဲအောင်လှုပ်တာလို့ဟိုဖြစ်လာမယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်ဗနော်ဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့ဟိုအိပ်ပမာဟိုခက်လန်းလန်းလေးပဲနေလိုက်ချင်တော့တယ်ဆိုတော့ခံစားမှုမျိုးဖြစ်မိတယ်ကျွန်တော်တို့ဘာမှလည်းမပြောင်းလဲနိုင်ဘူးကျွန်တော်မှဟိုကိုသားပြောဆိုလို့မရွေးချယ်စာတခုရှိလားလို့မေးတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဟိုရွေးချယ်စာလည်းမရှိဘူးကျွန်တော်ဘာမှလည်းမလုံးနိုင်တဲ့အတွက်ကျွန်တော်ဟိုခက်လန်းလန်းလေးပဲကျွန်တော်နေလိုက်ချင်တော့တယ်အဲ့လိုမျိုးဖြစ်တာပ
ါ No Vote Community ကကိုထုံးလင်းထက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာအွန်လိုင်းတွေပေါ်မှာတော့မဲမဲပီးရေလှူရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြည့်ရထားနေပါတယ်။ဒင်းစာဆရာကိုစိန်ဝင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်။အခုလိုမဲမဲပီးရေပြောဆိုလှူရှားလာတာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဗျ။ဒီအခြေအနေကလည်းဘာကြောင့်ဖြစ်လာတယ်လဲဆိုတာကိုသူအရင်ဆုံးသုံးသပ်ပြပါလား
။ဒီမိုကရေစီရွေးကောက်ပွဲမဲပေးခွင့်ထားရှိတာလည်းတိတ်တော့မကြသေးဘူး။တကယ်ဟိုမှာအာလို့မြန်မာပြည်သောပိုင်းမှာပဲရှိနေသေးတယ်ပေါ့နော်။အဲ့လိုဟာနေအခုမဲသွားမထဲနဲ့အဲ့လား notebook ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပေးရမယ်ကိုစလေလောင်းနေတယ်မှာကိုကြိုက်နှစ်တက်တဲ့ကိုရွေးချယ်လောက်တဲ့ကိုစလေလောင်းနေတယောက်မှမပါဘူးဆိုတဲ့အမြင်အယူအဆပေါ့နော်အဲ့တော့ငါတို့သွားပေးလေမထူးပါဘူးပေါ့ဟလာလူများသူကြိုက်တာတစ်မျိုးငါတို့ကြိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပြီးမှလဲဆိုတဲ့အမြင်နဲ့မပြီးပဲနေတာကောင်းတယ်ဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်သို့တော့ကျွန်တော်ရဲ့အယူဆကဒီချက်ကကျမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းဟာ active participation မဟုတ်တကြွတဲ့ပါဝင်ဆောင်ရွက်မှုတွေလုပ်ဖို့အပါတယ်နော်မဲပီးခြင်းရဲ့ဟာကိုပြုမှုကိုလိုအပ်ပါတယ်မှန်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေကြာရင်ဟိုစိတ်ပြက်တဲ့ဟာဖြစ်တာပေါ့နော်ဒါတော့မှကျွန်တော်တို့ဒီရွေးကောက်ပွဲဆိုတာကဟိုအမေရိကန်သမ္မတရွေးကောက်ပွဲလို့ဟိုပြောရင်အမေရိကန်သမ္မတရွေးကောက်ပွဲက60မှာအာကိုယ့်ရဲ့မဲကဟိုကိုကမဲဆန္ဒတစ်ခုဆိုတော့60မှာဖြစ်နိုင်ကြငါအခုလက်ရှိကကျွန်တော်တို့ကပေါင်းဆက်စနစ်ဖြစ်တဲ့အခါကျတော့ကိုယ်စလေလောင်းနေဟိုမြေအကူစလေလောင်းနေမှာသမရပြတ်တင်မောင်းရတာဟာလာဒီနိုင်ငံတော်တိုင်းမင်းငန်းတင်ပြရတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့ဖြစ်နိုင်ကြွမ်းကအရင်မြင်ပါတယ်ကိုယ့်ရဲ့ message အားရဲ့ဖြီးရောက်မှုအဲ့ဒီအခါကျတော့ကိုကဘာဖြစ်လို့မတိုးစားမှာလဲเนาะဟာလာအဲ့တော့မဲပေးခြင်းအပြင်ကိုယ်တိုင်ရဲ့ကြိုက်နှစ်တက်တဲ့အကျူတွေကိုဖြစ်စေခြင်းနဲ့အကြောင်းအရာတွေကိုဖြစ်စေခြင်းနဲ့လူတွေကိုပေးလို့ရတယ်။ဟုတ်ပြီ။ဒါတော့ဒီမဲမပေးနဲ့စိတ်ပြတ်တဲ့လူတွေစိတ်ပြတ်တဲ့လူတွေဟေးသူတို့ပြောသလိုပေါ့ဟာကျွန်တော်တို့ပေးခြင်းစရာတခုမှမလူအမုန်းတရားတွေနဲ့ပဲပြောနေကြတယ်။အဲ့ဒါလိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်းချက်ရှိပါတယ်။ဒါမြန်မာပြည်မှာမဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းရှိပါတယ်။အဲ့ဒါကဘာလဲဆိုတော့မဲတော့သွားထည့်တို့တော့ခမားကမဲမှာဟေ့ဒီရွေးကောက်ပွဲမှာကျွန်တော်တို့တိုက်နှစ်တက်တဲ့ကိုယ်စလေလောက်မတွေ့ပါဒီထားခဲ့လို့ရပါကျွန်တော်တိုက်နှစ်တက်တဲ့အမတ်လောက်မတွေ့ပါစသဖြင့်သူကပေးထားခဲ့ခြင်းအားဖြင့်ကိုယ့်ရဲ့စန္ဒကိုသိပါသိစီဘာသာမဲမပြီးဘူးဆိုတာပြဆက်ဟိုပြောရရင်တော့စန္ဒပြတဲ့မျိုးပဲအဲဒါပေမဲ့သူကမဲမပီးတာကဘာလို့သွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုဆုပ်ယူသွားပြီးတယ်ဒီတိုင်းမှာအာသူတော့သူတို့ဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမယ်အဲဟိုငါရဲ့ငါလုံးဆရာအကြောင်းတခုမှမရှိဘူးအဲ့ဒါလို့နေမဲ့စာကိုယ့်ရဲ့စန္ဒကိုဖုတ်ခေါ်ခြင်းအားဖြင့်နောက်မှအပြောင်းလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်ပြပါတယ်အဲ့တော့မဲတော့ watchable လို့အပ်ပါတယ်လို့ကျွန်တော်ကတော့အဲ့လို ပြောထားတာ
ဒီမိုကရေစီလိုရွေးကောက်ပွဲလိုဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေဒါတွေကိုရှောင်လို့မရပါဘူးပေါ်လာမှာပါသူနိုင်မှုကိုနိုင်မှုအပြန်အလှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲဒီနေရာမှာကိုထွန်းလင်းထက်ကိုမေးချင်ပါတယ်ဒီလိုမျိုးအပြန်အလှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလားဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့ချင်းချင်းတိုက်ခိုက်နေကြတယ်အပြတ်သဘောဖြစ်စီတယ်လို့ယူဆလို့လားဗျဘာကြောင့်မလို့အခုလိုမျိုးနိုင်ငံရေးရမတူညီတာတွေအပြန်အလှန်ပြောတာတွေကိုလက်မခံကြတာလဲဒီကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗျ
ဟုတ်ကဲ့မအဲ့ဒီကျွန်တော်လုံးဝသဘောတူပါခင်ဗျကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟာအမုန်းတရားမှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုပြောဆိုလိုတာမဟုတ်ပါဘူးခင်ဗျကျွန်တော်ဒီဟို9နှစ်10နှစ်ဟိုဒီနိုင်ငံရေးချင်းချင်းကာလကိုခြုံပြီးပြောတာပါခင်ဗျဒီရွေးကောက်ပွဲကာလပေါ်မှာတော့ဟိုဒီဘေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်းအဲ့လိုမျိုးအနိုင်ရဖို့တို့တာကျွန်တော်ပြောရနားလည်ပါတယ်ခင်ဗျ
โอเคအဲ့တော့ကိုထွန်းလင်းတက်ကနိုင်ငံရေးအခြေအနေပေါ်ကိုစိတ်ပြတ်သွားရဆိုတဲ့သဘောမျိုးပေါ့အဲ့တော့ဂျွေကောက်ပွဲရင်းနဲ့ပတ်သက်လို့ကကိုထွန်းလင်းတက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟိုဂျွေကောက်ပွဲရင်းနဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျဟိုတော့အဲကျွန်တော်အနေနဲ့ဒီမဲမပေးဝါဒကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျကျွန်တော်ဟိုလက်ရှိအခြေအနေမှာကဘယ်လိုလဲဆိုတော့ဒီဒီစည်းကြောင်းအတိတ်တခုစနေတဲ့အချိန်မှာမိုက်တိုက်တိုက်တွေပဲမျောပါလာသေးတဲ့အနေထားဖြစ်နေတယ်။နောက်ပြီးကျတော့ရေမကြည်သေးဘူးပေါ့ကွာရေ။ရေကြည်တဲ့အချိန်မှာကျွန်တော်တို့မဲပေးမှာပေါ့နော်။နောက်တစ်ခုကျတော့ကျွန်တော်တို့ခံစားရတာပါလဲဆိုတော့ကျတော့ဒီပတ်စံအတုတွေနဲ့စော့နေတဲ့ကစားပိုင်းတွေကိုကျွန်တော်တို့ပတ်စံအစ်စ်နဲ့ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်။နောက်တစ်ခုကျတော့ပါလဲဆိုတော့ကျွန်တော်ဒီဟိုမုံတရားရင်နဲ့ပြိုင်ဆိုင်နေတဲ့ဂျားတွေကိုကျွန်တော်ဝင်မတိုးကျင်ဘူး။ဟိုကျွန်တော်တို့သိကြတဲ့ဟိုမုံတရားတွေကြောင့်ကောင်းတဲ့အပြောင်းလဲဘက်ကိုရောက်လာမယ်လို့ကျွန်တော်တို့မခံစားရသေးဘူးပေ
ါ့နော်။ဟုတ်။ဒါကတော့မဲသွားမပြေးချင်ဘူးဆိုတော့ကိုထွန်းလက်ထက်တူရဲ့စိုးရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါလေ။ကျွန်တော်နားလဲတော့တော့သူတို့အနေနဲ့လက်တလောနိုင်ငံရေးခင်းချင်းကိုမချိနှက်ဘူးလက်မခံနိုင်ဘူး။ဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူး။ဒီတော့နိုင်ငံရေးကနေပြီးတော့ခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါလေ။ကိုစိန်ဝင်းဌာနနဲ့ပတ်သက်ပြီးတော့ဘယ်လိုအမြင်လဲခင်ဗျာ။ဗာများတုံ့ပြန်ပြောချင်ပါလေ။
ဒီမဲပေးဖို့ဟာလိုအပ်ပါတယ်နော်။မဲပေးခြင်းအပြင်ကိုလိုချင်တဲ့အကြောင်းအရာတွေဥပမာအပြင်လာလုံးလာတာတိုးမလားအနေလုံးလာတာတိုးစေချင်တာလားမြို့မြိုင်းမိုင်းတွေပေါ်ထုတ်စေချင်တာလားကျောင်းဆရာတွေပို့တိုးစေချင်တာစသဖြင့်အဲဘုရားနေပြီးတော့ကိုယ့်ရဲ့အတန်ကိုကိုယ်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့risk လုပ်လို့ရတာပေါ့ပို့ပြီးတော့ကြည်ကြဲလောင်လောင်ဟိုအတန်တွေထွက်လာအောင်လုပ်လို့ရနိုင်ပါတယ်မပေးခြင်းနဲ့လူငယ်တွေရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအာမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားဒီမိုကရေစီရဲ့မဲပေးခြင်းတစ်ခုတည်းကတော့ဒီမိုကရေစီမဟုတ်ဘူးသို့တော့ဒီမိုကရေစီရဲ့ကျန်အင်လက္ခဏာတွေမှာမဲပေးတာပါကအချက်ကြီးတစ်ချက်အနေနဲ့ပါပါတယ်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ပဲဖြစ်ဖြစ်ဟလာဒီတပါတီအာဏာရှင်စနစ်ပဲဖြစ်ဖြစ်မဲတွေအတူရိတာတွေမလူကြီးငဲလို့ဟိုဒီကနေပြီးတော့တောင်းဆိုမှုတွေအစ်စ်တွေဟဲ့တို့မဲပေးခွင့်ရအောင်လုပ်ကြမယ်လုပ်ကြမယ်ဆိုတော့နိုင်ငံရေးစနစ်တွေပေါ်ပြီးကမှဘာဖြစ်လို့ဟိုမဲမပေးတာလဲပေါ့နော်အဲ့တော့မဲပေးဖို့ကတော့လိုအပ်ပါတယ်မဲမထက်စေတဲ့အလေးချင်းကိုဟိုမပေးစီချင်ဘူးဘယ်လို notebook campaign ဆိုတာကိုကျွန်တော်တော့သဘောမကျပါဘူ
းဟုတ်ကဲ့ဒါပေမဲ့ကျွန်တော်တခုကိုစဉ်းကိုမေးချင်တာကတချို့အယူဆတွေရှိပါလေရွေးကောက်ပွဲမှာမဲမပေးခွင့်ရလေကိုယ့်ရဲ့အခွင့်အရေးတခုအနေနဲ့သုံးနှုန်းလာပြီးတော့ပြောဆိုတာရှိပါတယ်ဒါကအချို့နိုင်ငံကြီးတွေမှာဆိုရှင်ပြောမယ်ဆိုရင်နိုင်ငံကြီးတွေမှာဆိုချို့မဲကိုတော့မပေးတဲ့လူတွေတော်များရှိပါတယ်ဒါနဲ့ပတ်သက်လို့ဟော
ဟုတ်ပါတယ်အဲ့ဒီလိုမျိုးဟိုဟုတ်ဆွေးနွေးချက်တွေရှိပါတယ်အဲဒါကလည်း right တစ်ခုအရင်နဲ့ပေါ့ဒါပေမဲ့ကျွန်တော်ကအဲ့ဒါကိုဟို right တစ်ခုလို့လက်မခံဘူးကျွန်တော်ကတော့အဲ့ဒါကဘာလဲဆိုတော့ psychologically အရာသူကကိုပဲဟိုစိတ်ဝင်စားတယ်ကိုအကြောင်းအရာကိုအတောက်ပဲဟိုစိတ်ဝင်စားတဲ့အဲဖြစ်ပျက်လို့ပဲမြင်ပါတယ်အဲကျွန်တော်တို့မဲထဲတာမှာအကြောင်းအရာခိုင်လုံတဲ့အယူဆတွေရှိပါတယ်မဲထဲတဲ့မှာအကြောင်းတရားတွေရှိပါတယ်တချို့ကတော့မဲထဲတဲ့နေရာမှာသူရဲ့အလေးထားသူကလိုလိုလုပ်စင်မဲ့အဲလုပ်ခလိုက်တာ အတိတ်တော့နေလေးနဲ့နဲ့မထဲဟိုမစင်းမလိုက်ဘူးပေါ့ဒါပေမဲ့တချို့ကကြတော့ဟောတခြားပြည်ရဲ့ social pressure တခြားပြည်ကနေဟေ့မဲပေးတာကောင်းတယ်ဒါကပြည်သူဟိုနိုင်ငံသားတယောက်ရဲ့တာဝန်သွားထည့်ဆိုလို့သွားဒါပေမဲ့တချို့ကကြတော့ကိုပေးခြင်းနဲ့လူကရှုံးမယ်ဆိုတာတည်တယ်တခါကြရင်ကျွန်တော်တို့ယူကောက်ပွဲတွေမှာဒီကိုပေးလိုက်တဲ့လူဆုံးနိုင်တယ်ဆိုတာတည်တယ်လူအများကျတော့ကြိုက်နေတာကြီးကတစ်မျိုးဆိုတာတည်တယ်ဒါပေမဲ့ဟေ့ငါဆန္ဒနဲ့ငါပေးတာအဲ့ဘယ်တော့ခါမှနောက်မလာမရအဲ့လိုမဟုတ်ပဲနဲ့မဲမပေးလိုက်ပဲနဲ့ကြံနေပြီးတော့ तू ကမဲမပေးပဲနဲ့တူ तू ဖြစ်နေရလက်မဟုတ်လို့ရှိရင်နောက်တော့ရအော်ငါပေးလိုက်ကျွန်တော်တို့မဲဒီပြန်ကြည့်တဲ့ခါကြလို့ကြည့်ရင်နဲ့မဲတိုင်းမဲတိုင်းကအပြတ်တမဟုတ်ပါဘူးမဲဆန္ဒနယ်တွေမှာတချို့မဲဆန္ဒတွေဒီမှာဆယ်ကဏ္ဍမဲกว่าတယ်တချို့မဲဆန္ဒတွေဒီမှာကြာကဏ္ဍမဲกว่าတယ်အဲ့တော့ဒီမိုကရေစီမှာမဲပေးခြင်းဆိုတာကွန်မြူနယ်အပိုင်းဝိုင်းနဲ့လုပ်တာပါ individual မဟုတ်ပါဘူးတတိပုဂ္ဂလမဟုတ်ပါဘူးကျွန်တော်တို့ကတတိပုဂ္ဂလတွေကနွားနို့ရေရောတဲ့ရေရောတဲ့ဆိုတဲ့ဇာလန်းလို့ပေါ့ငါတယောက်တည်းဒါလုတ်လိုက်လို့ဘာမှမဖြစ်သွားပါဘူးဆိုတဲ့ဟာတွင်းသူကတော့မဖြစ်ပါဘူးငါလိုလူတွေအများကြီးဖြစ်လာမယ်အဲ့တော့ကိုကတကယ်သာဂျုံကြည့်မှုရှိတယ်ဆိုရင်ဟာဒီအခုနိုင်ငံရေးအခြေအနေကြီးကအပြောင်းလဲကိုမဖော်ဆောင်နိုင်ဘူးတကယ်တော့ပြည်သူတွေရဲ့လိုအပ်ချက်ကိုမပေးနိုင်ဘူးဆိုရင်မဲထည့်ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကတော့ဟေ့ဒါပဲခင်ဗျားတို့ဒါတွေကိုလိုက်လုပ်ပါဆိုတဲ့သတင်းစကားပါဖို့လိုအပ်ပါတယ်
ကိုတူလေးတကူဒီညမှာကျွန်တော်နည်းနည်းမေးချင်ပါလေကိုစေဝင်းပြောသားရာတွေလည်းကြားမိမယ်ထင်ပါတယ်တဲချာကမဲတပြားစုလို့ယူကောက်ဖွဲရမဲတွေကိုလူတွေကတတ်မှုထားကြပါတယ်ဒါကနိုင်ငံသားတူဦးရဲ့တာဝန်လည်းဖြစ်တယ်လူဖွဲ့စည်းမှာဒါတွေကိုမရှောင်သင့်ဘူးဆိုတဲ့အမြင်လည်းရှိကြပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ပြောချင်ပါလဲဗျအ
ေးယူကောက်ဖွဲအပေါ်မှာအစိုးမြင်တဲ့အစိုးမြင်ဝါဒီတွေတော့မဟုတ်ပါဘူးခင်ဗျာကျွန်တော်ယူကောက်ဖွဲကိုမဲမပေးရေးဝါဒါတခုကိုထူထောင်နေတာထူထောင်တာမျိုးလည်းမဟုတ်ပါဘူးကျွန်တော်တို့ဒီကိုအရင်နောက်နေတဲ့အချိန်မျိုးလို့ကျွန်တော်တို့ကမဲဟောကအရေးကြီးတဲ့ဆက်မှာကျွန်တော်တို့ကဟိုမဲပြီးမှာခင်ဗျာ
ကိုထွန်းလင်းထက်ဘက်ကအတန်ကကြီးကြီးလေးလေးမရှိတာခွင့်လို့နားဆက်ပြီးပါခင်ဗျာကျွန်တော်ခုနောက်ဆုံးကိုစိန်ဝင်းကိုပဲမြေးချင်ပါတယ်ပြီးတဲ့2015ရွေးကောက်ပွဲကာလတုန်းကအဲကျွန်တော်လည်းမြန်မာပြည်မှာသတင်းယူဖို့ရောက်နေပါတယ်အရင်ရွေးကောက်ပွဲတွေမှာတွေ့မိကြုံဘူးတဲ့သူတွေကိုကျွန်တော်မြေးခဲ့မှုပါတယ်သူတို့တွေ့ကြုံရဆိုရင်တော့2015ခုနှစ်ရွေးကောက်ပွဲဟာလူတွေကအရန်ကိုတက်ကြွတယ်ဒီ1990ရွက်ောက်ပွဲလိုပဲရက်ကွက်ဒီမှာလူတွေတော်များများမဲထွက်ပြီးကြတယ်လူတွေကအပြောင်းလဲကိုလည်းလူးကြပါတယ်မနေ့ကလေးကမဲုံနေမှာတန်းစီစောက်ပြီးတော့မဲပေးကြပါတယ်ဒါကထူးခြားချက်ပါတကယ်လည်းပဲ NLD ပါတီကတောင်ပြူကမ်းပြူပေါ့တောင်ပြူကမ်းပြူအပြတ်သက်ကိုအနိုင်ရခဲ့ပါတယ်အခုဒါက9နှစ်ကြာခဲ့ပါပြီအပြောင်းလဲကိုအားမရတဲ့အတန်တွေလည်းကြားလာရပါတယ်အခုဒီလာမယ့်2020ရွက်ောက်ပွဲမှာတော့မဲပေးမှုအခြေအနေကဘယ်လိုရှိမလဲအရင်2015လောက်လူတွေထွက်လာကြမလားကိုစိုးဘယ်လိုယူဆထားလဲဗ
ျဟုတ်တယ်2020ရွေးကောက်ပွဲကမဲထဲတဲ့လူအကြီးအကျယ်ကဟိုဗုဒ္ဓတန်းဆောက်ပေါ့နော်ဒီမဲပေးမဲ့လူအကြီးအကျယ်ကပိုနေသွားနိုင်ပါတယ်အဲအဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်အမြင်ရတော့တခြားသူတွေသဘောတူခြင်းမတူဘူးလေဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တုန်းကရှင်းပါတယ်အဲဒီအရင်အနာရအစိုးရအတိုက်ခံဒီဟာဝဲလာတာအခုကကြတော့ပိုပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာယုံဆိုင်မှုအများကြီးတော့မဟုတ်သေးဘူးသို့တော့ပိုလာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပိုလာတယ်အဲအဲ့ဒီအခါကျတော့ကျွန်တော်ကမဲပေးခွင့်ရှိတဲ့လူကျွန်တော်မှရွေးချယ်စရာတွေပိုလာတယ်အဲ့တော့ပိုပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပိုပြီးတော့မဲပေးတာကိုပိုလှုပ်စေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းနေရာမတူပါဘူးကိုယုံကြည်ချက်နဲ့ဘဘကူတိတ်ပါရွေးချယ်ပြီးတော့အဲ့ဒီလူဟိုကိုဖြစ်စီခြင်းနဲ့ကိုစလဲလောင်းဒါမှမဟုတ်နောက်ဆုံးဘဖြစ်စီခြင်းနဲ့ကိုစလဲလောင်းကဘဖြစ်စီခြင်းနဲ့အကြောင်းအရာတွေကိုမလုပ်သေးဘူးဆိုရင်တော့မှသူတို့တွေကိုခင်ဗျားတို့တော့ဒါတွေလုပ်ပါဆိုတဲ့အဲဟို ကမ်ပိန်းမှာပါဝင်ဆောင်ရွက်တာတွေသူတို့နှိုးဆော်တာတွေစသဖြင့်အဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်မှာအာเนาะဒါကကျွန်တော်ဖြစ်စေချင်တာပါ2020ယူကော့ပွဲအနေထားလက်ရှိတိုင်းနာသွားမယ်ဆိုရင်တော့ယူကော့ပွဲကိုမဲထည့်မယ်လူကတော့ရော့နိုင်ပါတယ်ဒါပေမဲ့မဲထည့်တဲ့သူရော့လို့ရလက်အကောင်းမထွက်ပါဘူးဒါတော့ဟိုပါတီတွေကသူပါတီအင်အားနဲ့ပဲမဲဒီအဆုံးဖြတ်ဖြစ်သွားမှာဟုတ်အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလောင်းကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျှင်တိုင်းပြည်ကိုပိုအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပိုပြီးတော့ဒီထက်ပိုကောင်းတဲ့နိုင်ငံတစ်ခုကိုတွန်းပို့နိုင်မှာဖြစ်ပါလိမ့်မယ်
။ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမပီးရေးအငင်းပွားမှုပေါ်မှာအယူဆတွေသိနိုင်အောင်လို့ VUE ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကပဲအပြောင်းအလဲတွေအတွက်ကိုယ့်ရဲ့လူ့ဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲတပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါဒီကြားထဲကမှဘာကြောင့်မဲမပီးဘူးပြောဆိုလှရှားမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့အမေ့မြန်ခဲ့တာဖြစ်ပါတယ်လက်ခံဖြေကြားခဲ့တဲ့ Novo Community ကကိုထွန်းလွင်းထက်ကိုရောနောက်သုံးသပ်ဆွေးနွေးပြီးတဲ့သတင်းစာဆရာကိုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်သားညစ်ဦးပါ
နေနေ့ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်မေဂန်ဗီရောင်စုမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူထောက်ရလောက်ဟာ People of Color လို့သတ်မှတ်ခေါ်ဆိုကြတဲ့လူမဲတွေစပိန်နယ်ဝင်တွေထောင်နေတိုင်းသားတွေနဲ့အာရှအမေရိကန်တွေဖြစ်ကြတယ်လို့ AP သတင်းဌာနကတောက်ချာနေမှာပြောပါတယ်အမေရိကန်နိုင်ငံဟာကမ္ဘာမှာရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးရောဂါကူးစက်သူ 9.6 သန်းနဲ့သေဆုံးသူ 13,500 ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ရဲ့ခင်းကနန်းနေမှာဖော်ပြထားပါတယ်။ဘရဇိုးနိုင်ငံမှာတော့ကူးစက်သူ 3.5 သန်းရှိပါတယ်။ဒါပြင်ဥရောပနိုင်ငံအများပြားမှာလည်းရောဂါကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေပါတယ်။အချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါဟာ1918ခုနှစ်ကဖြစ်ခဲ့တဲ့စပိန်တုပ်ကွေးလောက်မကြာပဲနှစ်နှစ်အတွင်းမှာအဆုံးသတ်သွားဖို့မျှော်လင့်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကြီးကဲဒေါက်တာ Tedros Ghebreyesus ကတောက်ကြနေမှာပြောလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်မှုတွေသိသာသာထပ်တိုးခဲ့ပြီးမြို့တော်ညူဒီလီနဲ့မွန်ဘိုင်းပါဝဲနိုင်ငံတောင်ပိုင်းကပြည်နယ်တွေမှာပါကူးစက်မှုတွေထိုးလာနေပါတယ်။ဒီနေ့မှာနိုင်ငံတော်ဝန်ဗိုင်းရပ်စ်ကူးစက်ခံသူ 6,988 ယောက်ရှိလာကြောင်းစုစုပေါင်းကူးစက်သူဦးရေဟာ 1.9 သန်းကျော်သွားပြီဖြစ်ပြီးတော့ကမ္ဘာမှာရောဂါကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်လာပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တကမ္ဘာလုံးအတိုင်းအတာအိန္ဒိယနိုင်ငံဟာနေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာ18ရက်ဇက်တိုက်ရှိသွားပြီဖြစ်ပါတယ်။ကူးစက်ခံသူတွေကယောဂတက်တာပျောက်ခင်းလာသူ 2.2 သန်းရှိတယ်လို့လည်းပြောပါရယ်ခင်ဗျာ။မြေမျောနေတဲ့ရုရှားတိုက်ခိုက်ခံကောင်းအလက်ဆီနာဗယ်နီကိုတယ်ဆောင်လာတဲ့လင်းဟာဒီနေ့မနေ့ဆော့ပိုင်းကဂျာမနီနိုင်ငံဘာလင်မြို့ကိုဆက်ရောက်သွားပြီဖြစ်ပါတယ်။သူ့ကိုဘာလင်မြို့ရဲ့အဓိကဆေးရုံတစ်ခုဖြစ်တဲ့ Charity Clinic ဆေးရုံမှာကုသမှုတွေလုပ်သွားမှာဖြစ်ပါတယ်။တိုက်ခိုက်ခံကောင်းနာဗယ်နီဟာရုရှားနိုင်ငံအရှေ့ဘက်ခြမ်းကစိုက်ဘေးရီးယားဒေသမှာစိတ်ခတ်ခံရတာလို့တန်တရားရှိနေကြပါတယ်ခင်ဗျာ။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်နောက်ထပ်အကူအညီတွေပေးဖို့နဲ့ရေရှည်ခံမဲ့အဖြေရဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံပြင်ပမှာတိုင်းပြည်မဲ့ဖြစ်နေရတဲ့ဒီရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့လွန်ခဲ့တဲ့3နှစ်ကစပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပြီးတော့အခုချိန်ထိဆက်ရောက်နေကြသလိုကိုဗစ် -19 ကြောင့်ဒုက္ခတွေပိုတိုးသွားတယ်လို့လည်း UNHCR ပြောခွင့်ရကတောက်ချနေမှာပြောလိုက်ပါတယ်။တရုတ်အစ်အမြင့်ဆုံးနိုင်ငံသားရာရှိတူဟာတောင်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေရပ်ပြီးတရုတ်အမေရိကန်ဆက်ဆံရေးစကားစစ်ထိုးနေချိန်မှာတောင်ကိုရီးယားနိုင်ငံကိုရောက်လာပါတယ်။တရုတ်ကွန်မြူနတီပါတီပေါ်လစ်ဘူရိုအဖွဲ့ဝင်ရန်ကြီးချီအနေနဲ့ကိုဗစ်ကပ္ပာကာယောဂါစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်နောက်ပိုင်းအပြီးမှာအစ်အမြင့်ဆုံးအရာရှိဖြစ်နေခုလိုရောက်လာတာဖြစ်ပြီးတောင်ကိုရီးယားမျိုးသားလုံခြုံရေးအကြံပေးတင်တဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။စနေနေ့ညပိုင်းအစည်းအဝေးတွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဒီမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကို net law မှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်ကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒေါ်လာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.